Welcome to the Voice of America in Burmese.
Washington Bureau of View American Tangani, November Lanesenye, Tinning Rinne Manakin season ago, Nema Samadimene Chalaigani Kononaiti, Lainomita Naseli Lizen and Gazette, Lanamita de Akuzerogani, Tonga Benivali, Chama Kimutaba, Dimanakin the Hendrigo, Matani Tanya to Biopia Pibame. Coronavirus Kusemuha, Europa de Loma, Akuka Sangadan Jodavi Pibi, Gabama Tiogadan. So was on Canada, data pillar, data running and riga, anabaniha, a chinny rigo, tainel, lockdown chuck and the mood to chaman jabari, did it in Batemabe, didn't the nangaha, Europa didama, a goose and candy, Burmazon, Matanjo, Pilarello, the yoga people who sound cheap, Matan dinner, American John Hopkins, Tegado, Sitama, Popia Bari, didn't the ma, leshy, it did chamatari, lockdown chuck and the muma, I'll be moved to choke, yanny be me. Tikayoga go jaw rot nimble, a wagey loony de relo, then they sew up your way, Gabriel Adelga Biobari. I think we should change the reason. Gabama Pinsamano, Yazan Chelani Bari, Austria Nangamaro, Inganiga Sabi, Tarin, Tumbaja, Lockdown Chankan Tatoma Chibari, Jamri Nangama, Kyoga Kusamu Dolare, no, Tangamia Labine, Achinia Suing as it Chibi, De Somu, Nonga, Tangin the Yellow, Jamri Gusa Yoga, Tinchu Etana, Dawan Ganga Biobari, Kabadaloa, the Yoga Gusa Kadu Naza Shitan Iba Shibi, De Soma Duga, Titatama, Tongdanjo Shibari. အာဖဂန်ဆူအန်နဲ့တာလီဘန်တို့ကြားငင်းကြိုင်းသဘောတူညီချက်ရဖို့အခြေအနေတိုးတက်လာတဲ့အနေအထားတွေ့လာရခြင်းပါပဲအာဖဂန်ဆူအနှိမ့်နှိုင်းမှုတွေနဲ့ကာတာနိုင်ငံတော်အမျိုးမှာတွေ့ဆုံခဲ့တယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကအမေရိကန်ပြည်တော်စုဟာဘေးကနေထိုင်ပြီးကိုတက်နိုင်တဲ့နေရာကအကူအညီပေးမှာဖြစ်ကြောင်းစနစ်နေ့မှာပြောကြားခဲ့ပါတယ်ဝန်ကြီးပွန်ပီယိုဟာတာလီဘန စက်တင်ဘာလထဲမှာဒိုဟာမှာပြုလုပ်နိုင်ခဲ့တာပါဒီသဘောတူညီချက်အရအာဖဂန်နိုင်ငံတဲ့နိုင်ငံခြားတပ်ဖွဲ့အလုံးပြန်ပြီးရုပ်သိမ်းပေးဖို့အမေရိကန်ဘက်ကသဘောတူခဲ့ပြီးတာလီဘန်တွေဘက်ကငြင်းချင်ရင်နှိမ့်နှိုင်းဆွေးနွေးမှုတွေကိုဆက်လုပ်အောင်မှာဖြစ်ပါတယ်ဝင်ကြီးပေါင်ပီယိုဟာစနေနေ့အစောပိုင်းမှာ UAE အင်ရှစ်မင်းသားမိုဟာမက်ဘင်ဇာရီနဲ့ဒိုဟာမှာတွေ့ဆုံပြီးအရှေ့လယ်ပိုင်းဒေသမှာအီရန်ရဲ့ဩဇာစွန့်မှုကိုတုံ့ပြန်နိုင်ဖို့နဲ့ရည်မြင့်ငင်းချင်းအတွက်နိုင်ငံရေးပြဿနာအဖြေရှာဖို့လိုနေတာတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဝင်ကြီးပေါင်ပီယိုဟာဒိုဟာမှာပဲကာတာခေါင်းဆောင်ရှိတ်တမင်ဘင်ဟာမက်အယ်တာနီနဲ့ရောဒုဝင်ကြီးနဲ့နိုင်ငံခြားရေးဝင်ကြီးတွေနဲ့ပါတွေ့ဆုံပြီးကာကွယ်ရေးအကြမ်းဖက်ဝါဒဆွေးတိုက်ဖျက်ရေးဆိုင်ရာနဲ့စီးပွားရေးအခွင့်အလမ်းဆိုင်ရာတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ကမ္ဘာ့ချမ်းသာတဲ့နိုင်ငံ20ရဲ့ G20 online အစည်းအဝေးကို Saudi Arabia နိုင်ငံကကမ္ဘာ့ကထလုပ်ပြီးစနေနေ့မှာကျင်းပပါတယ်။ Arab နိုင်ငံတနိုင်ငံကပထမဆုံးကမ္ဘာ့ကထလုပ်ကျင်းပတဲ့ဒီအစည်းအဝေးမှာ Coronavirus ကရောဂါဆိုင်ရာနဲ့ဆိုးရတဲ့ကမ္ဘာ့စီးပွားရေးပြဿနာတွေကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။ Coronavirus ကရောဂါဒဏ်ကနေကျော်လွှားနိုင်အောင်လည်းလူမှုဘဝအခြေအနေတွေကာကွယ်ပေးဖို့မတ်လတုန်းကကျင်းပခဲ့တဲ့ G20 ထိပ်သီးအစည်းအဝေးမှာထားခဲ့တဲ့ကိစ္စအတိုင်းအခုအခါခေါင်းဆောင်တွေတွေ့ဆုံကြချိန်မှာလဲဆက်လက်လှုပ်ဆောင်ဖို့အစည်းအဝေးမတိုင်ခင်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့ပါတယ
်။ It's only by joining forces and working together.
အလုံးလက်တွေပြီးအတူတူကအဆောင်ရမှလာကိုရိုနာဗိုင်းရပ်စ်ကိုချိန်မုံနိုင်မှာဖြစ်တယ်လို့ရေရောဂါတန်ခဲတဲ့အချိန်ကြီးကပြန်ကောင်းလာအောင်လုပ်နိုင်မှာဖြစ်ကြောင်းနဲ့တယောက်ရဲ့ကံကြမ္မာဟာနောက်တယောက်ရဲ့လက်ထဲမှာရှိနေတယ်လို့ပြောသွားတာပါ။ Sorry ပြင်ဆက်လန်ကြီးမှုကျင်းပတဲ့နှစ်ရကြာဒီအစည်းအဝေးကို American သမ္မတ Donald Trump တက်ရောက်ဖို့ရှိပါတယ်။ဒီအစည်းအဝေးမှာ Germany ဝန်ကြီးချုပ် Angela Merkel တရုတ်သမ္မတ Xi Jinping နဲ့ Russia သမ္မတ Vladimir Putin တို့လည်းနိုင်ငံပြောကြားမယ်လို့ညွှန်လဲရပါတယ်။စနေနေ့မနေ့ပိုင်းက Afghanistan နိုင်ငံကဘူးမြို့လယ်မှာမော်တာကြီးနှစ်တာဆင်းလုံးနဲ့ပစ်ခတ်တာခံခဲ့ရတဲ့အတွက်လူ10ဦးတည်းမနေ့တေဆုံးခဲ့ရတယ်လို့32ယောက်တန်းရရတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်ပြစ်ခတ်သူတွေဟာကားနှစ်စီးနဲ့လာပြီးကားနောက်ကနေရော့ကက်ဒုံးကျည်တွေနဲ့မျိုးရဲနေအနှံ့ပစ်တာဖြစ်ကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရတာရစ်အရီယန်ကပြောပါတယ်ဇဘူးမှာရှိတဲ့အီရန်တန်ယုံကလည်းသူတို့ရုံးဝင်တဲ့ ရော့ကက်ကြီးတစ်ခုကျရောက်ခဲ့ကြောင်းလဲတရင်ဝန်ထမ်းတွေတော့တစုံတရာထိခိုက်မှုရှိဘူးလို့ Twitter ကနေပြောပါတယ်။စနေနေ့တိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ကြောင်းတာလီဘန်ပြောခွင့်ရကချက်ချင်းပြောကြားခဲ့ပြီးဒါဟာ IS စစ်သွေးကြော်ရဲ့လက်ချက်ဖြစ်နိုင်ကြောင်းတန်ပြရှိတယ်လို့ပြောပါတယ်။ဒီပစ်ခတ်မှုဟာကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်နဲ့အာဖဂန်အစိုးရတို့ရဲ့ငင်းကြဲရေးဆိုင်ရာညှိနှိုင်းရေးမှုတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတိကျစီတွေ့ဆုံမှုအတွက်နိုင်ပိုင်းအလိုမှာဖြစ်ပွားခဲ့တာပ
ါ။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညပိုင်းဒိုမီတာ40 kHz 9.33 ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းင်းခွေနေမနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုတင်ပြပေးပါမယ်ရှင်ကျွန်မတင်ဒီထိုက်ပါမြန်မာနိုင်ငံမှာစနေနေ့အထိ COVID-19 အတည်ပြုလူနာ 89,848 ဦးရှိပြီးဆေးရုံဆင်းခွင့်ရသူက 59,669 ဦးရှိတာကြောင့်ကုသမှုခံယူနေရသူ 2,000 နီးပါးရှိနေပါတယ်။စနေနေ့ကလူပေါင်း 18,090 လောက်ဓာတ်ခွဲစစ်ဆေးခဲ့ပြီးလူနာသစ် 1,434 ဦးတွေ့ရှိခဲ့တာပါ။စနေနေ့မှာကိုဗစ်ကြောင့်သေဆုံးလူနာ29ဦးရှိတာကြောင့်သေဆုံးမှုစုစုပေါင်း 1,922 ဦးရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းဟာ 2.2 ရာခိုင်နှုန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့တောက်ကြံနေ့ထုတ်ပြန်ချက်ကဖော်ပြပါတယ်။စနေနေ့အထိကိုဗစ် -19 စစ်ဆေးပြီးသူပေါင်း1,000ကျော်ရှိပြီးဒီထဲကလူပေါင်း 8,000 လောက်ကိုဗစ် -19 ဖြစ်ပွားမှုကိုတွေ့ရှိထားတာပါရှင်။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်သူမြန်မာ12ဦးဖမ်းဆီးထားကြောင်းထိုင်းအာဏာပိုင်တွေပြောဆိုချက်ကိုကိုးကားပြီးဘန်ကောက်ပို့စ်သတင်းကရေးပါတယ်။ထိုင်းနိုင်ငံဖူးခက်မှာအလုပ်လုပ်ဖို့ခိုးဝင်လာမှာတဦးကိုဗတ် 6,500 နှုန်းနဲ့ထိုင်းပွဲစားကိုပေးခဲ့ရပါတယ်။စနေနေ့မနေ့တနားရီဝင်းကျင်လောက်မှာထိုင်းမြန်မာနယ်စပ်ကိုဖျက်ပြီးဝင်လာသူတစုကိုစစ်တပ်နယ်စပ်ရဲလူမှုကြီးကြပ်ရေးနဲ့ဒေသခံတွေပါတဲ့အဖွဲ့တစ်ခုကတွေ့ခဲ့တာပါ။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုလိုက်ပြီးဖမ်းနာမှာတော့ rubber ဆိုက်ခင်းနေတဲ့ပြေးဝင်ချပြီးမဲ့နောက်ဆုံးမှာတော့အလုံးကိုဖမ်းဆီးရမိခဲ့ပါတယ်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုစစ်ဆေးတာမှာတော့သူတို့နဲ့တနေသေးတာတဦးကနေတဆင့်ထိုင်းပွဲစားကိုချိတ်ဆက်ပြီးထိုင်းကိုဝင်ဖို့ပွဲစားကအဖြစ်တဦးကိုဗတ် 6,500 ပေးခဲ့ရတယ်လို့ပြောပါတယ်။ခိုးဝင်မြန်မာနိုင်ငံသားတွေအတွက်ကားရစီလှုပ်ပေးပြီးဖူးခက်ကထိုင်းအလို့ရှင်ထံပို့ပေးမယ်လို့ထိုင်းပွဲစားကဂရိပေးထားတဲ့အကြောင်းလဲပြောကြပါဗျ။အဝေးရောက်တိဘက်အစိုးရကြီးအကဲရဲ့နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်သမ္မတအင်ဂျူရောကိုတောက်ကြနေကတွားရောက်ခဲ့ပြီးဒါအဆိုရင်တရုတ်အတွက်မချေနှက်စရာကိစ္စတစ်ခုဖြစ်လာနိုင်ပါတယ်။ဒေတာရင်းမတိမငိမ့်ဖြစ်အောင်အမေရိကန်ကကြိုးစားတယ်လို့တရုတ်ကစွပ်စွဲထားတာပါ။အမေရိကန်ရဲ့တိဘက်အရေးအထူးတာဝန်ခံအဖြစ်အသစ်ခန့်အပ်ခံရသူရောဘတ်ဒက်စထရိုနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းအဝေးရောက်တိဘက်အစိုးရ CTA ရဲ့သမ္မတလော့ဆန်ဆန်ဂေးကပြောပါရယ်အမေရိကန်သမ္မတနဲ့ဒုတိယသမ္မတယုံကကိုယ်စားလှယ်တွေနဲ့အတူအာရှတရုတ်ရေးရာကိစ္စတွေဆောင်ရွက်ကြတဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းအဝေးရောက်တိဘက်အစိုးရရဲ့သမ္မတဆန်ဂေးက VOE ကိုပြောပါရယ
်တချို့ဈေးတဲ့ပေါ်တန်ကာဘူးနဲ့စင်စစ်ဒါစင်စစ်ရှင်ပါညီကကလေးကုန်းကြီးကုသနာမဖြစ်ရှာ
တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာကသူ့ရဲ့နိုင်ငံရေးအာဏာကိုအဝေးရောက်တိဘက်အစိုးရအဖွဲ့ကိုလွှဲပြောင်းပေးမှုနောက်ဒီမိုကရေစီနည်းချရွေးကောက်ထားတဲ့ခေါင်းဆောင်ပိုင်းနဲ့အဝေးရောက်တိဘက်အစိုးရအပေါ်တရားဝင်အသိအမှတ်ပြုလေးစားမှုရှိနေတာကိုသိရတဲ့အတွက်ကျင်းနာကုံယူချောင်းလော့ဆန်ဆန်ဂေးက VOE တိဘက်ဌာနနဲ့တွေ့ဆုံမင်းမြန်ကန်မှာပြောပါတယ်။တိဘက်ဒေသမှာစစ်မှန်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရရေးဂျူပန်းမှုလမ်းခွလက်ကိုရောက်နေတဲ့အရေးပေါ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံရဲ့ဆက်ဆံရေးကဆယ်စုနှစ်တွေအတွင်းမပြေလည်ဆုံးအခြေအနေကိုရောက်နေတဲ့တရုတ်နဲ့အမေရိကန်ကြားတိဘက်ကိစ္စကအငင်းပွားစရာတစ်ခုဖြစ်လာတယ်လို့လည်း Reuters ကဖော်ပြပါတယ်။တရုတ်ဆိုရဟာတိဘက်တွေရဲ့လူခွင့်ရေးကိုချိုးဖောက်နေတယ်လို့ဆွဆွဲပြီးတိဘက်ဒေသအတွက်ပိုပြည့်အတိတ်ပဲပြေဝတဲ့ကိုပိုင်အုပ်ချုပ်ရေးရရှိဖို့အမေရိကန်ကထောက်ခံကြောင်းပြီးခဲ့တဲ့ဇူလိုင်လအတွင်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ် အမေရိကန်ဟာတိဘက်ကိုတုံးပြီးတရုတ်နိုင်ငံတွင်ခွဲထည်ရေးဝါဒကိုမြင့်တင်နိုင်အောင်ဆောင်ရွက်နေတာလို့တရုတ်အာဏာပိုင်တွေကဆွဆွဲထားပြီးအမေရိကန်ရဲ့တိဘက်ဆိုင်ရာအထူးတာဝန်ခံနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းညှင်းပယ်ထားပါတယ်ရှင်။ကမ္ဘာတစ်လုံးကိုဗစ် -19 ကာကွယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်ဘက်ကအစဉ်သင့်ရှိကြောင်းတရုတ်သမ္မတရှီဂျင်းပင်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာတစ်လောကခီးသွလာမှုဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးနိုင်ငံတကာဘက်ကပူပြီးပူးပေါင်းဆောင်ရွက်ဖို့လဲတရုတ်သမ္မတကတိုက်တွန်းပါတယ်။ကမ္ဘာပေါ်ကလူတိုင်းတက်နိုင်တဲ့ဈေးနဲ့အသုံးပြုနိုင်မဲ့အများပြည်သူအကျိုးရှိစေမဲ့ကာကွယ်ဆေးတွေထုတ်နိုင်ရေးတရုတ်အနေနဲ့ကြိုးပမ်းနေကြောင်းဖွံ့ဖြိုးဆဲနိုင်ငံတွေကိုထောက်ပံ့ကူညီဖို့ကမ်းလှမ်းပြီးဂရိကဝတ်အတိုင်းဆောင်ရွက်မယ်လို့လဲတရုတ်သမ္မတကပြောဆိုတာဖြစ်ပါတယ်။ကမ္ဘာတစ်လောကကူးလူဆက်ဆံမှုလွယ်ကူချောမွေစေရေးအတွက်တော်လည်းမြန်ဆန်နဲ့ခီးသွွာလာရေးလမ်းကြောင်းတွေပေါ်ပေါက်ရေးနိုင်ငံတကာဘက်ကပိုပြီးခိုင်မာတဲ့မူဝါဒတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲတရုတ်သမ္မတကတောင်းဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်အနေနဲ့ခီးသွွာတွေရဲ့ကိုရိုနာဗိုင်းရပ်စ်ဆန့်သက်မှုရလဒ်ကိုနိုင်ငံတကာကအသိအမှတ်ပြုလက်ခံမဲ့ Digital ကုတ်တွေသုံးတဲ့ရန်တရားတစ်ခုဖော်ဆောင်ရေးအတွက်အဆိုပြုဖို့ရှိတယ်လို့လည်းပြောပါတယ်ရှင်။ဗီယိုရဲ့တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုတင်ပြပေးခဲ့တာပါဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အမှတ်တင်မှာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသားလွတ်တော်ကိုလည်းဦးထိုက်စွာတနက်နေ့ပြစ်ခတ်ခဲ့ရတာကြောင့်သိဆုံးသွားတဲ့သတင်းကိုပြောပြပေးခြင်းပါတယ်ကျွန်မမိခါပါရှင်ပြီးခဲ့တဲ့နိုဝင်ဘာ21ရက်နေ့ညနေ6နာရီခွဲလောက်ကဦးထိုက်စော်ရဲ့နေအိမ်ကိုစိုင်းကင်းနဲ့လူနှစ်ဦးရောက်လာပြီးတနက်နေ့ပြစ်ခတ်ခဲ့တာကြောင့်တိတ်ဆုံးခဲ့ရတာဖြစ်ကြောင်းဒီလိုတိတ်ဆုံးရတာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့လက်ရှိအနိုင်ရပါတီ NLD ပါတီပြောခွင့်ရဒေါက်တာမြင့်ညွန့်က VOE ကိုပြောပါတယ
်ဦးထိုက်စော်လုံချန်တပ်ဖြတ်ခံရတာဟာဒါနိုင်ငံရေးရွေးချယ်နဲ့လုပ်တယ်လို့ကျွန်တော်ကတော့တမ်းမြရရှိပါတယ်ဒါကြောင့်လုံကြံမှုမှာပါဝင်ပတ်သက်သူတွေကိုတိတိကျကျနဲ့အများဆုံးဖော်ထုတ်ပြီးအရေးယူနိုင်မှုတော့ကျွန်တော်တို့တာဝန်ရှိသူတွေဝန်တိုက်တွန်းပါတယ
်ဒီဆုံးသွားသူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စော်ဟာကျောင်းမင်းမျိုးနဲ့နောင်ပိန်ကြီးရွာအုပ်စုပင်တိန်ရွာမှာနေထိုင်သူဖြစ်ပါတယ်တိဆုံးခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအတီးပြုချက်ရယူဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတမန်သမားကိုမမိသေးသလိုဘယ်ဖွဲ့ကဘလို့ကြောင့်လှုပ်ကြံတယ်ဆိုတာကိုလည်းမဖော်ထုတ်နိုင်သေးပါဘူးဒေတာကန်တူလည်းဖြစ်ပရာဟိတာလုံနေသူတူဖြစ်တဲ့ဥတ္တမောင်တန်းကတော့ဥထိုက်စော်ဟာသူ့ဖွင့်ထားတဲ့ကုံစုံဆိုင်မှာကွန်းလာဝဲသူအတွက်900နေစဉ်ပြစ်ခတ်ခံရတာဖြစ်ပြီးအဲ့ဒီအချိန်မှာဇနီးဖြစ်သူကအိမ်ပေါ်တက်သွားခြင်းဖြစ်လို့မျက်မြင်သက်သေမရှိတဲ့အနေအထားဖြစ်သွားရတယ်လို့ပြောပြပါတယ
်။မရှိပါရင်တော့ပတ်သက်ပါသူစီမံရေးကလည်းဟိုဘယ်လိုခေါ်မလဲချမ်းသာလောက်တဲ့အဆင့်မရှိသလိုစီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့ပြိုင်ဆိုင်မရှိပါဘူး။အဲ့တော့ဒီမဲရလပေါ်မှာပဲလတ်တလောဖြစ်ကြတာပေါ့နော်အဲ့လိုပဲကျွန်တော်တို့ပြောလို့ရပါ
တယ်။ကြောင်မဲမြို့နယ်ထဲမှာပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့ကလည်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့နေအိမ်တနက်နေ့ပြစ်ခတ်ခံခဲ့ရပါတယ်။အဲ့ဒီပြစ်ခတ်မှုမှာတော့ထိခိုက်ဒဏ်ရာရရှိသူမရှိခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌရဲ့နေအိမ်မှန်တွေပျက်စီးခဲ့ရပါတယ်။အဲ့ဒီရဲ့လက်သိတရခံကိုလည်းခုချိန်ထိမမိသေးပါဘူး။ကြောင်မဲခရိုင်အတွင်းမှာနောင်ချိုမြို့နယ်ကလွဲပြီးတီဘော၊နမ်မတူ၊ကြောင်မဲကားရဲမြို့နယ်တွေမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရာအများဆုံးအနိုင်ရခဲ့တာဖြစ်ပါတယ်။အမျိုးသားလွှတ်တော်အမှတ်၁နေရာအတွက်ကိုတော့ NLD ပါတီကိုယ်စားလှယ်ကွယ်လွန်သွားသူဦးထိုက်စော်ကမဲပေါင်း90ကျော်အသာနဲ့ SNLD ပါတီရဲ့ကိုယ်စားလှယ်ကိုအနိုင်ရရှိခဲ့တာပါ။ဒီလိုအနိုင်ရတာမှာမိုးမိတ်ဘက်မှာမဲမတမာမှုတွေရှိရဲဆိုပြီးပြန်လည်ရည်တွက်ခဲ့ရတာတွေလုပ်ခဲ့ရတယ်လို့ဒေတာကံတွေကပြောဆိုထားပါတယ် Generation 3 ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဦးအောင်နိုင်မော်ကတော့ဒီဖြစ်ရဟာစိုးရိမ်စရာဖြစ်ရလို့သူကတတိပေးသွားပါတယ
်ဒီကြောင့်မဲတို့ဒီနောင်ချိုတို့ဘက်ကတော့ဒါဒီပဋိပက္ခနဲ့ဆက်ဆက်နေတဲ့နေမြေထဲမှာလည်းပါတယ်အဲ့ဒီရှိနေတာတစ်ခုပေါ့နော်နောက်တစ်ခုကကျဦးနောက်ပဲဆိုလို့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းဦးနောက်ဒီအညီပေါင်းမှုတွေလည်းရှိခဲ့တယ်ဆိုတော့အဲ့ဒီပုံမှာပဋိဟာရဲ့ခွင့်ဆက်ကြောင့်ပေါ့နော်ဒီလိုမျိုးဟာမျိုးတွေဖြစ်လာနိုင်တယ်လို့ယူဆတယ်ဥပမာဘာဖြစ်လဲဆိုကျွန်တော်တို့ကကိုယ်စားလောင်းနေကိုဟိုထုတ်ပြန်ကြေညာပြီးတဲ့အချိန်မှာအခုတို့ရဲ့ဒီဒီရုပ်ောက်ပွဲအတွင်းမှာကြုံရတဲ့တရားမဲ့ပြည်ပြမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းဖို့တော့ဗောနော်ကော်မရှင်တွေကိုတိုင်စာပို့ထားတဲ့ကာလနဲ့လည်းဆက်ဆက်နေတဲ့အခါကျတော့ ကျွန်တော်တို့ကယူကဘကော်မရှင်တို့ပြောလိုက်ပြည်တော်စုအစင်းရင်ကိုပဲလုံခြုံရေးကိုပဲကျွန်တော်တို့ကတတိစားပြီလေသက်ဆိုင်ရာမြို့နယ်တွေဒီအောက်ခြေပေါ့နော်မြို့နယ်အစင်းဒီကော်မရှင်တွေရဲ့လုံခြုံရေးအတွက်လည်းဒါတတိစားအသင့်တယ်လို့တော့ကျွန်တော်အနေနဲ့တော့ယူဆမိတယ်ပေါ့နော
်လုံခြုံရေးကြောင့်အမြင်နဲ့အတန်မဖော်ပြနိုင်တဲ့ရှမ်းပြည်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့လက်ရှိအချိန်မှာကော်မရှင်အဖွဲ့ခွဲတွေမှာအသက်အန္တရာယ်စိုးရိမ်နေရတဲ့အခြေအနေဖြစ်နေပြီးနေအိမ်မှာမနေနိုင်တဲ့ဘဝနဲ့လှက်ပတ်သွားလာနေရတယ်လို့ပြောပါတယ်။အခုလိုဖြစ်သွားတာကြောင့်အမျိုးသားလွတ်တော်အမတ်နေရအတွက်ကလက်လက်မဲဆန္ဒနဲ့အနေနဲ့သာတတ်မှတ်ကပြန်လည်ရွေးချယ်သွားမှာဖြစ်ပြီးမဲအများဆုံးရရှိသူတည်ဆုံသွားတာကြောင့်ဒုတိယမဲအများဆုံးရသူကအမတ်အဖြစ်ဆက်ခံပိုင်ခွင့်မျိုးရရှိမှာမဟုတ်ဘူးလို့ VOA ကိုအတည်ပြုပြောဆိုပါတယ်။2020ပြည်နှစ်ရွေးကောက်ပွဲမှာကျောင်းမဲခရိုင်မှာနိုင်ငံရေးပါတီပေါင်း10ပါတီဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်
။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ဒုတိယသမ္မတလောင်းကမဲလာဟဲရစ်ရွေးကောက်ခံရတယ်လို့ဆိုရကြောင်းသူမဟာတမိုင်းမှာအမေရိကန်ရဲ့ရွေးကောက်ခံဒုတိယသမ္မတအဖြစ်ပထမဆုံးရွေးခံရတဲ့အမျိုးသမီးအဖြစ်တမိုင်းဝင်သွားပါတယ်။သူမရဲ့ခင်ပွန်ဒေါ့အန်ဟော့ဟာဆိုရင်လေအမေရိကန်သမိုင်းမှာဒုတိယသမ္မတရဲ့ခင်ပွန်းအမျိုးသားဖြစ်လာမှာပါ။ VOA သတင်းတောက်မာရီယာမာဒီယာလိုရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ကျွန်မသင်္ကေတထိုက်ပါ။အမေရိကန်ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ရဲ့ခင်ပွန်းဒေါ့အန်ဟော့ဟာဒုတိယသမ္မတရဲ့ခင်ပွန်းအမျိုးသားအဖြစ်သမိုင်းဝင်မဲ့အခြေအနေပါ။ကြားမှာဒန်းတူညီမျှမှုမှာဒီအချက်ကအရာမှခြေလှမ်းတရက်ဆိုပေမဲ့လုပ်ဖို့ကြံရှိနေသေးတာတွေကိုပြသမှုလို့လဲဒီဘောတက်ကတူတမိုင်းဌာနလက်ထောက်ပါမောက်ခဆာရာရူလီကပြောပါတယ
် This reflects progress built on decades
ဂျာမအခန်းကဏ္ဍအကန့်အသတ်တွေကိုအမျိုးသမီးရင်လှုပ်ရှားသူတွေဆယ်စုနှစ်နဲ့ချီအန်တူငွေရဲ့တိုးတက်မှုကိုထင်ရှားပါတယ်ဒါပေမဲ့ဂျာမဒန်တကွင်းရဖို့အတွက်လှုပ်ဆရာအများကြီးကိုလည်းပြသနေတာပါအဓိကပါတီကြီးတစ်ခုမှာတမရာလောင်းနဲ့ဒုတိယသမ္မတလောင်းအဖြစ်မျိုးသမီးတဦးပထမဆုံးရွေးချယ်ခံရပြီးတဲ့နောက်36နှစ်အကြာမှာမှဒီလိုအခြေအနေကိုရခဲ့တာပါ
အဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းဒုတိယသမ္မတလောင်းတွေရဲ့ခင်ပွန်းတွေထဲမှာ M4 ကစထုတ်ထားမြောက်ဖြစ်ပါတယ်သမ္မတလောင်းအဖြစ်ဝင်ပြိုင်ခွင့်ရခဲ့တဲ့အမျိုးသမီးတွေကတော့ My fellow citizens 1984ခုနှစ်မှာ Geraldine Ferraro 2008ခုနှစ်မှာ Sarah Palin 2016မှာ Hillary Clinton တို့ဖြစ်ပါတယ် New Haven တက္ကသိုလ်က Matthew Schmidt ကတော့အခုလိုသုံးသပ်ပါတယ
် Mr. Amhoff is leading his job which is usually what
Mr. Amhoff အရင်သမ္မတကတော့ဒုတိယသမ္မတကတော့လေးလုပ်ခဲ့တယ်လို့ပဲအလုပ်ကနေထွက်ပါတယ် Jill Biden အလုပ်မထွက်တာကလည်းအရေးကြီးတဲ့အချက်လို့ကျွန်တော်ရှုမြင်ပါတယ် Mr. Amhoff ကခရီးရန်လည်းမဟုတ်ပါဘူးသူက Jew ပါဒါပြင်အိမ်အောင်ကွဲပြီးတဲ့နောက်အသက်ကြီးပိုင်းမှာလက်ထပ်ထားတယ်လူမျိုးရေးရာရောဘာသာရေးရာပါရိုးစုံပေါင်းထားတဲ့မိသားစုကကလေးတွေလည်းပါလာပါတယ်ဒီလိုမိသားစုအသစ်မှာမမလာဖြစ်လာတဲ့သူကဒုတိယသမ္မတတယောက်ဖြစ်သွားပါ
တယ
်ခင်ပွန်းဖြစ်သူရဲ့ကလေးတွေကသူ့နာမည်နဲ့အမေဆိုတာကိုပေါင်းပြီးမမလာလို့ခေါ်တယ်လို့ကမလာဟဲရစ်ကပြောပါတယ
် But Mamala will always be the one that means the most
ဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲအနိုင်ရသူလို့ကြေညာတဲ့နေ့ကသူနဲ့အမ်ဖော့တို့ရင်မောနေကြတဲ့ပုံကို Twitter မှာတင်ခဲ့တဲ့ဟဲရစ်ကသူရဲ့ဘောကလက်တွဲပေါ်လို့ရှိခဲ့တာပါဆာရာရိုလီက
He has really leaned into his familial role. I mean, one of the
သူကမိသားစုအတွင်းသူ့ရဲ့အခန်းကဏ္ဍကိုအလေးထားပါတယ်။စီယုံရီးတွေမှာဆိုရင်လည်းဖခင်တူဦးဖြစ်ခင်မွန်းတူဦးဖြစ်အလေးထားပြောတယ်လို့ပဲကာမလာဟဲရစ်အပေါ်မှာထားရသူ့ရဲ့မြစ်တာနောက်သူတို့နှစ်ဦးရဲ့အကြောင်းမျိုးကိုပဲအဓိကထားယူကြပါတယ
်and one that focuses on his role as a father as a hubby
Harris နဲ့ Amphor တို့ဟာ2013မှာတွေ့ပြီးနောက်နှစ်မှာလက်ထပ်ခဲ့ပါတယ် Harris ရဲ့ပထမဆုံးလက်ထပ်မှုဖြစ်ပေမဲ့ Amphor ကတော့ဒုတိယအိမ်တောင်မှာသူမှာအသက်20ကျော်ကလေးတွေလည်းပါလာပါတယ် Dr. Matthew Schmidt က
CEO ရေးမှာသူ့ရဲ့လှုပ်ဆောင်ချက်တွေကိုအခြေခံပြီးမိုင်းရရင်တော့ CEO ရေးပွဲတွေမှာတိတ်ကိုငြိမ်သက်တိတ်ဆိတ်နေခဲ့ပြီးအင်ဖီရောမှာလည်းအလားတူနေဖို့ပဲရွေးမယ်လို့ယူဆပါတယ်
။ Harris ကိုစံပြတူအဖြစ်တချို့ကညှို့ဆုံနေကြချိန်မှာဇနီးဖြစ်သူရဲ့လုပ်ငန်းကိုသူ့အလုပ်ထက်ဦးစားပေးခဲ့တဲ့ Amphor ကိုလည်းအလားတူရှုမြင်နိုင်ကြပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံကျောင်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Union တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါအိန္ဒိယနေဆက်ကတောင်သူတွေနဲ့ဒေသခံတွေဟာနေဆက်ကိတ်ပေးလိုက်တဲ့ကြံကိုလူလဲခံစားနေရပါတယ်ဒီဆောင်မကိုမုံရွှေကိစက်ကအဲဒီတာဖွဲ့ကရေးသားထားတာဖြစ်ပြီးတော့ကိုကျော်ဝေဖြိုးကဆက်လက်ပြောပြပေးသွားမှာပ
ါ။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကဒေသခံတွေဟာသူတို့ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုအိန္ဒိယနိုင်ငံကိုရောင်းချရင်းအသက်မွေးကြတာဖြစ်ပါတယ်။ကိုဗစ် -19 ကပ်ရောဂါကြောင့်အိန္ဒိယမြန်မာနယ်စပ်ဂိတ်တွေပိတ်လည်ရတဲ့အတွက်သူတို့ရဲ့အဓိကဝင်ငွေလမ်းပျောက်ဆုံးသွားခဲ့ပါတယ်။နာဂဒေတာမှာကိုဗစ်ကူးစက်ရောဂါမရှိသေးပေမဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုတွေအစမတန်ပြင်းထန်နေပါတယ်။ American ပြီးရင်ကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးရှိနေတဲ့အိန္ဒိယမှာရောဂါကြောင့်သေဆုံးသူဦးရေလဲတောင်းနဲ့ချီရှိနေပါတယ်။နာဂဒေတာမှာလဟဲလေရှိနဲ့နိုင်ရုံစတဲ့မြို့နယ်ကြီး၃ခုရှိနေပြီးအဓိကအားဖြင့်စိုက်ပျိုးရေးကိုပဲအားကိုးအားထားပြုနေရတာပါဒီအခြေအနေတွေကြောင့်နာဂဒေတာတိနံထွက်ကုန်တွေဟာဝယ်လက်ပြောက်သွားပြီးဒေတာကန်တောင်သူတွေအထိနာသွားတယ်လို့ဆိုပါတယ်ပန်ဆောင်မြို့နယ်ဝတ်ထမ်းကြီးရွာဟာအရင်ကဘိန်းစိုက်ပျိုးမှုတွေအများအပြားရှိခဲ့ပေမဲ့လက်ရှိမှာတော့အာလာဂျီကိုဘိန်းအစာတို့တပွဲစိုက်ပျိုးလာခဲ့ပါတယ်ကိုကန်းချန်းကအာလာဂျီ၃ဧကစိုက်ပျိုးထားတဲ့တောင်သူတူပါ
ဟာလာဒီကဘယ်မှဝယ်တာမဟုတ်ဘူး။သမှုလိုတနိုင်တော့လည်းရောင်းလို့ရတာမဟုတ်ဘူး။အိန္ဒိယတနိုင်မှန်ပဲဝယ်တာဗျ။အဓိကစားလို့အိမ်သုံးဖို့လိုအပ်တာတွေဘယ်လိုဝယ်ရမလဲတော့မသိတော့ဘူးဗျ။ဟာလာဂျီတွေပေးပြီးစားဝယ်လို့ရတာမဟုတ်ဘူးလေ
။နိုင်ရုံဘက်မှာလည်းအိန္ဒိယဘက်ကအဝယ်များတဲ့ချင်းမောင်ဖာလာနဲ့ဂျင်းလိုစိုက်ပျိုးရေးထွက်ကုန်တွေဟာလောလောဆယ်ဝယ်သူမရှိတော့ဘူးလို့နိုင်ရုံဒေသခံဦးချေရောင်းကပြောပါတယ်။
ကတိုင်ဟောဘရင်းနှစ်ဒီဆိုရင်တော့ဒီဖာလာကဒီချိန်တော့ဆိုရင်အဲတဲ့ဟောဘသူတို့အခေါ်ရကီလို1ကီလိုကိုမြန်မာငွေ6000နီးပါးလောက်ရတယ်ကျွန်တော်တို့ဒီဖက်မှာရောင်းရတာပေါ့မြန်မာနိုင်ငံထဲမှာရောင်းရတာအဲ့ဒီကသစင်သူတို့ဖောက်တဲ့တွေကတော့ဘယ်အိန္ဒိယထက်ပြန်သွားရောင်းတာတော့ပါညာတော့တချို့လဲရူပီ900လောက်ရတယ်လို့ကြားတယ်ဒီချိန်ဆိုရင်ဟောဘကုန်တယ်တွေကလည်းဒီအလာဂျီစိတ်ဝင်စားတဲ့လူတွေကဒါတွေကိုရွာတွေလိုက်ဝယ်ကိုလည်းတချို့ကဒီအလာဂျီတော့အကုန်လုံးလမ်းလို့လည်းပြပြအကုန်လုံးတင်းစီးပြီးတော့ဘယ်မှာရောင်းရမယ်ဆိုတာလည်းမပြောကြတယ်လို့ဘယ်မှာဝယ်တယ်ဆိုတဲ့အတန်ကမရှိတော့တာ
ပုံမှန်အားဖြင့်တော့နိုင်ရုံမြို့နယ်ကတောင်သူတွေအနေနဲ့ဒေသစိုက်ပျိုးရေးထွက်ကုန်တွေကိုတန်ဆောင်နေဆက်ကနေတမိုင်လောက်သာဝေးတဲ့အိန္ဒိယဘက်နန်ပေါင်မြို့ကိုသွားရောက်ရောင်းချနေကြတာပါဒေတာအကောအလာဂျီလို့ခေါ်တဲ့ဖာလာဈေးကွက်ဟာဒေတာကန်ရဲ့ဝင်ငွေကိုတိတိတားတာတိုးမြင့်စေပေမဲ့ဒီညစ်တော့ဒီအခွင့်အရေးတွေဆုံရှုံသွားပြီဖြစ်တဲ့အကြောင်းဒေတာကန်တို့ဦးဖြစ်တဲ့ဦးကဲချင်းကသုံးသပ်ပြပါရစေ။အရင
်နှစ်တည်းတော့တော်တော်လေးရောင်းကောင်းတယ်ပြီးတော့တောင်တူတွေနဲ့ဒီရာဘဲအလာဂျီကိုဦးစားပေးပြီးတော့လုပ်ချတယ်ဟုတ်ကဲ့။ဒါပေမဲ့ဒီနေ့ကျတော့ဒီကိုဗစ်ကြောင့်မို့လမ်းကပိတ်လိုက်တယ်ဆိုတော့ဒီနုံကမပြီးဘူးလောလောဆယ်တယောက်နှစ်ယောက်ကတော့ဝေထားတာတော့ရှိတယ်တချို့တွေကျတော့အာလဲ50ကီလိုလောက်ရရင်တော့အဲ့လိုမျိုးဈေးမရှိလည်းပဲရတော့ဆိုပြီးတော့ရောင်းလိုက်တာတော့ရှိတယ်တချို့တွေကျတော့ဒီတိုင်းတင်းထားတာရှိတယ်တဲ့ဆရာဟော
လောလောဆယ်တော့ဒါရီကိုဖြည့်ရှင်းမှုတိုင်းအစိုးရဘက်ကစီစဉ်ထားတာမရှိသေးကြောင်းလဟဲမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလှုပ်တော့ကိုယ်စားလှယ်ဦးလောယုံကပြောပါတယ်မုံရမျိုးစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဦးကျော်မြင့်ကတော
့ကြီးတူကြီးပြောရမှာပေါ့ပြီးတော့ဒီဒေသအစိုးရရင်ပြောလို့ရရင်မရန်လေဘိုးအစိုးရဘိုးအစိုးရပြောပြီးဆိုကြာပြီပေါ့နော်ဒါပေမဲ့ဘိုးအစိုးရအာရုံစိုက်ပြီးဖြည့်ရှင်းရမယ်ထင်ပါတယ်ကျွန်တော်တို့ဒီတိုင်းအစိုးရကသူလုံနိုင်တယ်လို့လို့ဘိုးလည်းပြောလူကယ်ပြန်ကိုသွားရမယ်ထင်ပါတယ်လူသွားတာမှလို့ဗျာပစ္စည်းပဲသွားတာပဲနော်တခုတော့ရှိတာပေါ့နေဆက်ကသူတို့တစ်ဖက်နဲ့တစ်ဖက်ဘလောက်ထိပြောနိုင်တယ်လဲပေါ့နော
်နာဂနဲ့အိန္ဒိယအကြားကုံသွယ်ရေးမှာတော့အဓိကအားဖြင့်နန်းရုံမြို့နယ်ပန်ဆောင်နဲ့လေရှိမြို့နယ်ဆွန်မရာမြို့တွေကတဆင့်ဆက်သွယ်ကြတာများပါတယ်။ဒေသခံတွေအနေနဲ့အိန္ဒိယဘက်ကိုတီးနှံသွားရောင်းကြသလိုလိုအပ်တဲ့အခြေခံစားကုန်တွေလူသုံးကုန်ပစ္စည်းတွေနဲ့စောက်လုပ်ရေးပစ္စည်းစတာတွေကိုဝယ်ယူဖို့လဲအားကိုးနေရစေလို့ဦးချစ်ရောင်းကဆက်ပြောပါတယ်။ တကယ်တော့ဒေသခံတောင်သူတွေလက်လုံလက်စားတွေသာမကကုံသေးတွေအနေနဲ့အိန္ဒိယဘက်ခြမ်းကိုတပိုင်းတနိုင်ကုံသွယ်ရေးစနစ်နဲ့ကူတန်ရောင်းဝယ်ပြီးဘဝရပ်တည်နေကြတဲ့မိသားစုတွေအများကြီးရှိနေတယ်လို့လည်းဒေသခံအမတ်တို့ကပြောပါတယ
်။နံပန်းဆောင်နဲ့တဝိုက်ရှိတဲ့ဟာတွေအားလုံးကအဲ့ဒီအိန္ဒိယဘက်မှာရှိတဲ့နံပေါင်းမှုထဲကပစ္စည်းပစ္စည်းတွေစားသုံးကုန်တွေဒါကိုအဓိကအခြေခံတာ။အများကြိုက်နိုင်တဲ့ဒီတို့ဒီမဘက်ကတိုင်နိုင်တဲ့ပစ္စည်းတို့မုတ်လို့ဘာလို့ပေါင်းအိုးလို့စတဲ့ပဲအဲ့ဒါမျိုးကိုလည်းတချို့စီးပွားရေးသမားတွေကသွားဝယ်ပြီးတော့ဒီနိုင်ငံကနဲ့တစင်းရှင်ပြန်တနိုင်တို့ဒီလိုဖြန်းနေတာတွေရှိခဲ့တယ်။ဒါနဲ့ကိုပြစ်ဖြစ်သွားတော့အဲ့ဒီကိစ္စတွေအကုန်လုံးပိတ်ပင်လိုက်တော့ဒီဖက်ကလည်းမလွတ်တလို့ဟိုဖက်ဆိုးရလည်းလည်းမခံဘူး
။တမူးဖက်လမ်းကြောင်းကနေပြီးတော့ချစ်ဆက်ဖို့အဲ့ဒါတခုတော့ရှိတယ်။အဆင်ပြေမှာမပြေဘူးဆိုတော့ကျွန်တော်လည်းအာမခံလို့မရဘူး။ဒါပေမဲ့လောက်ရမလမ်းကြောင်းရှာဖို့ကတော့ကျွန်တော်တို့လောက်ရမှာပေါ့။
ဒါကတော့ဒေသခံအမတ်တဦးဖြစ်တဲ့ဦးလောယုံပြောကြားသွားတာဖြစ်ပါတယ်။နာဂနဲ့အိန္ဒိယဘက်ခြမ်းကုလူဆက်ဆံရေးဟာပြည်မနဲ့ဆက်သွယ်ရတာထက်လမ်းပိုင်းကြီးအဆင်ပြေတဲ့အကြောင်းရင်းကလည်းအဓိကအချက်တစ်ခုဖြစ်နေပါတယ်။ဒါကြောင့်နာဂဒေသဦးစီးအဖွဲ့ဒါမှမဟုတ်စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့နေဆက်ကုံသွယ်ရေးလမ်းကြောင်းအဆင်ပြေအောင်ပိုစီစဉ်ပြီးဆောင်ရွက်စီကျင်တယ်လို့အကြံပြုသူကတော့ဆွန်မရာမြို့ခံဦးနော်ထမ်းပါ
။ကျွန်တော်တို့ဒီဆွန်မရာနေဆိုလို့ရှိရင်လီရှိဆိုလို့ရှိရင်မိုင်40ထမန်ဒီဆိုလို့ရှိရင်ကျွန်တော်မိုင်80 80လောက်သွားရတဲ့လန်ကီဟိုဘက်ကျွန်တော်အိန္ဒိယနေဆက်နဲ့ကြတော့ကျွန်တော်တို့ကကို10မိုင်လောက်10မိုင်လောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ပစ္စည်းတွေလွယ်လင့်တကူဝယ်လို့ရတဲ့အခါကျတော့ကျွန်တော်တို့ကုန်စည်စစ်စစ်မှုမှလည်းအိန္ဒိယဘက်ခြမ်းကိုအတိတ်ကကျွန်တော်တို့အာပြူရတာတော့ရှိပါတယ်ဗျ။အ
ိန္ဒိယအနေနဲ့လဲနာဂဒေသကထွက်ကုန်တွေကိုအားကိုးနေရဆဲဖြစ်တယ်လို့ချင်းမောင်ပါလာကိုလည်းအလုံးအရင်းနဲ့ဝယ်ယူဖို့အထိအစီအစဉ်ရှိဘူးပါတယ်။လုံးငယ်တဲ့3နှစ်လောက်ကဆိုရင်နာဂကောင်စစ်ဝင်ကိုတိုင်းနာဂဒေတာအထီလာပြီးညီနေရာတွေကြည့်နှစ်ဖက်အကျိုးတူချင်းမောင်ဖာလာဆိုင်ပြိုးရီညှိနှိုင်းခဲ့ဘူးတယ်လို့လက်ရှိနာဂဒေတာဦးစီးဥက္ကဋ္ဌဦးရီဆိုင်ကမုံရွာကီစက်နဲ့အင်တာဗျူးတစ်ခုမှာပြောပြဘူးပါတယ်။ဒါပေမဲ့အဲ့ဒီအစီအစဉ်လဲမအောင်မြင်ခဲ့ပြန်ပါဘူး။ဆမရာဒေတာကန်တိုင်းဒေတာကြီးအမတ်ဖြစ်သူဦးရီထင်ကတော့နာဂဒေတာဖွံ့ဖြိုးရေးမှာစိုက်ပျိုးရီကိုခြံလက်ခဲ့လို့မရဘူးလို့ဆိုပါတယ်။သူကတော့လက်ရှိဒေတာမှာစိုက်ပျိုးနေတဲ့တီးနံတွေအရှိအသွေးမြင့်မှုဈေးကွက်ရှာဖို့လိုအပ်မယ်လို့ထောက်ပြပါတယ်
။တကယ်လို့ပြည်တော်စုကနေသာဒီဈေးကွက်တွေကိုတကယ်တမ်းဒီဒေတာချင်းချင်းပေါ့နော်တခုခုလမ်းမဖောက်ပေးမယ်ဟိုလုတ်ပေးမယ်ဆိုရင်တော့နေဆဈေးတွေဖွင့်ပေးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်တယ်။ဒီပြည်တော်စုအပြည့်ပြည့်တန်းအပြည့်ပြည့်ကျွန်တော်တို့ဒီနည်းပညာတွေပေါ့နော်ပြန်ဆင့်မြင့်ပေါ့ဒီအသီးနံတွေကိုပြန်ပြီးတော့အဆင့်မြင့်ပြီးတော့ပြန်လုတ်နိုင်မယ်ဆိုရင်အကောင့်ထဲပေါ်နိုင်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်ကျွန်တော်လည်းအဲ့လိုကြိုးစားနေတာဟုတ်ကဲ့ဒီစီးပွားရေးလှုပ်ချင်တော်ညာလဲဒီအတိကဒီလမ်းပိုင်းဒီလမ်းပန်းဆက်တွေရေးအခက်ခဲတွေရှိတယ်နောက်ပြီးတော့မီးပေါ့နော်ဒီဆက်ယုံလှုပ်ယုံတွေလောက်ရမယ်ဆိုရင်တော့မီးအခက်ခဲရှိတယ်အခုမီးတွေကောင်းမွန်ရမယ်ဆိုရင်ဒီကဒေသထွက်ဒီအသီးနာတွေနဲ့ဒီကအလုတ်အားတွေအများရှိတယ်မီးတွေအများရှိတယ်ဆိုတော့အဲ့ဒီဟာတွေကျွန်တော်လှုပ်ဖို့တော့စီမံထားတာရှိပါဟုတ
်လက်ရှိမှာတော့ဖွံ့ဖြိုးမှုနှိမ့်ချနေဆဲဖြစ်ပြီးနာဂဒေတာကန်တောင်သူတွေအနေနဲ့ကိုဗစ်ကာလမှာပိုပြီးစီးပွားရေးကျက်တဲလာသလိုရေရှည်အတွက်ဆိုလဲတောင်သူတွေအထောက်ပံ့အစီအစဉ်တွေလိုအပ်နေဆဲဖြစ်တယ်လို့လေရှိဒေတာကန်တောင်သူဦးစော်အေးကဆိုပါတယ်
။တောင်ရနယ်ကဆက်ကျွအခက်ခဲမှာတော်တော်လေးကိုကြုံရတယ်။ပိုးကျတယ်။နေလဲပြောမယ်ဆိုရင်စက်တာနှုတ်လို့ပြောရမှာမသိဘူး။အားကြောင့်မလို့ဤပညာနဲ့နောက်ပြီးတော့မှကျွန်တော်နိုင်ငံတော်နဲ့ဒီဆက်ကျွရေးထောက်ပံ့ငွေပညာချပေးမယ်။နောက်ပြီးတော့မှထောက်ပံ့တက်စီချပေးမယ်ဆိုပိုပြီးကောင်းနေမလို့ကျွန်တော်ယူဆတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာခေဆက်ကအေရီယာအဖွဲ့ကိုကျော်ဝေဖြိုးဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးတန်တန်ဖက်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 နာရီကနေ 9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ Switzerland ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန် Season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဒီလိုရေအမေရိကန် န်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မင်္ဂလာပါခင်ဗျာ။ VOE မြန်မာပိုင်းအစီအစဉ်ကနေဆက်လက်တင်ပြနေပါရစေ။အခုတစ်ပတ်ယူကောက်ပွဲအထူးအစီအစဉ်မှာတော့ယူကောက်ပွဲအလွန်ပြည်တော်စုအရေးမြန်မာချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။Channel FFE Media ရဲ့ Editor ကုမှုတက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီပါပါခင်ဗျာ။ Question တင်ဆက်ပေးနေကြဖြစ်တဲ့ Sky Sunny West စီစဉ်ကနေပြုလိုက်ပါတယ်။ဒီဘက်မှာတော့ရွေးကောက်ပွဲလွန်ပြည်တော်စုအရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ Power Sunny ပြေဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့တပေါင်းနိုင်ငံရေးလေ့လာမှုဖွဲ့ရဲ့ဦးဆောင် Director ကိုရဲမျိုးကိန်းဖြစ်ပါတယ်။နောက်ကချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့အဟိုလုံမှုဆောင်ဖွဲ့ဝင်ဒေါ်ချယ်ရီစာအောင်ဖြစ်ပါတယ်။နောက်ကဒီပက်ထရီနိုင်ငံရေးနဲ့ပတ်သက်ပြီးတော့လေးလာဆုံးသက်သူဖြစ်တဲ့ကိုထမ်းမင်းကိုဖြစ်ပါတယ်။အဲ့တော့ပေါင်ဆင်းမျိုးတက်ရောက်လာပေးကြတဲ့သူတွေအားလုံးမင်္ဂလာပါခင်ဗျာ။အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဒီရွေးကောက်ပွဲလွန်ပြည်တော်စုရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ဒီပြည်တော်စုရေးလို့ပြောတဲ့အခါမှာဒီတိုင်းသားတွေရဲ့ဒီပြည်တော်စုဘောကချွတ်မြင်တဲ့ချွတ်မြင်ပုံနောက်ကတိုင်းသားတွေရဲ့လူသားချက်တွေတိုင်းသားတွေဆန်ဒါတွေရတယ်ကျွန်တော်တို့အရေးကြီးတယ်ကျွန်တော်ယူစားပါဒါတွေလည်းကျွန်တော်ထည့်သွင်းဟိုဆွေးနွေးပေးနေချင်ပါတယ်အရင်ဆုံးတော့ကျွန်တော်စပြီးတော့မှဒီဒီပြည်ထက်တဲ့ဒီနိုဝင်ဘာ10ရက်မှာ NLD ပါနိုင်ရွားတယ်လောလောလတ်နိုင်ရထားတဲ့ NLD ပါတီကလည်းပြင်ညာချက်တစ်စောင်ထုတ်ပြီးတော့မှတိုင်းသားပါတီကိုဒီကမ်းလှမ်းတာမျိုးရှိတယ်ပေါ့ဆိုတော့ပြည်တော်စုအရေးနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့အားမျိုးပေါ့ဆိုတော့ဒီမတိုင်းခင်မှာတော့ကျွန်တော်တို့ဒီတိုင်းသားတွေနဲ့ဒီ NLD ပါတီဂျာရဲ့ဆက်ဆံရေးကနည်းနည်းလေးအေးဆက်တယ်ဆိုတဲ့ပုံစံကိုကျွန်တော်မြင်ရတယ်ပေါ့ဆိုတော့ဒီဒီကြီးခဲ့တဲ့ဒီတွတ်တော်ကဖွဲ့စည်းပုံခြေကံမှုတွေပြင်ဆင်ရေးမှာလည်းဒီပုံမှန်နှစ်ချောက်တည်းပြင်ဆင်ရေးကိစ္စမျိုးတွေမှာလည်းနည်းနည်းမကြည့်ရတာမျိုးတွေရှိရဆိုတဲ့အာမြင်ခဲ့ရတယ်ပေါ့ဆိုတော့ဒီကြေညာချက်ကိုကြည့်ကြရအောင်ကျွန်တော်တို့ဒီအနာဂတ်ပေါ့ဒီရွေးကောက်ပွဲလုံနောက်ပေါ်လာမယ့်အစိုးရရောဒီနောက်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာရောဘလို့လားလာတွေရှိလာနိုင်ကြီးရှိရယူဆလို့ရတယ်ပေါ့ဒီပုံမှန်စပြီးသုံးသက်ပေးနေတယ်မှာအရင်ဆုံးတော့ကျွန်တော်ဟိုဆ iam ချယ်ရီသာအောင်စပြီးတော့ဟိုသုံးသက်ပေးနေတယ်မှာ
ဟုတ်ကဲ့ပါရှင်ဒီကျမတို့ဟို NLD ကပါတီကနေဖွဲ့ချုပ်ကနေဒီလိုမျိုးတိုင်းသားပါတီဒီကိုဟိုတင်ပေါ်ဖိတ်စာမရောက်ခင်မှာ Facebook မှာအဆက်ဆုံးကြုံရတာတွေ့တယ်ပေါ့နော်အဲ့တော့တကယ်ချင်းနေရာနှားမီဟိုဖိတ်စာရောက်ပြီလားဗာနေရပေါ့ဆိုတော့ကိုရီလည်းသူတို့ Facebook page တွေကိုဝင်ကြည့်ရတာပေါ့တော့အဲ့မတိုင်ခင်ဖြစ်ပြက်ကဒီ AA ကနေရခိုင်ပြည်နယ်မှာဟိုရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာမှာကျင်းပဖို့ရန်အတွက်ထုတ်ပြန်ခြင်းရတောင်းဆိုတဲ့ထုတ်ပြန်ခြင်းအချက်ကိုဟိုထုတ်လိုက်ပါတယ်အဲ့မှာလည်းပဲကချုပ်ကနေဒါဖြစ်တင်ပါတယ်ဆိုပြီးတော့ထုတ်ခံချက်တွေဟိုဟိုပေါ့ statement တွေထုတ်တာကိုတွေ့ရတာပေါ့နော်ဆိုတော့ဟိုဒီလိုမျိုးဖြစ်တဲ့ချိန်မှာတပြိုင်တည်းဟိုတရက်နှစ်ရက်အတွင်းမှာပဲ NLD ကလည်းဒီတိုင်းသားပါတီတွေနဲ့အနာဂတ်ဟိုပြည်ထောင်စုအတွက်ကိုရှိစုပြီးတော့မှပူးပေါင်းဆောင်ရွက်မှုအတွက်ကိုတွေ့ချင်တယ်ဖိတ်ချင်တယ်ဆိုပြီးတော့စာတွေထွက်လာတယ်ပေါ့ဆိုတော့ဒီနှစ်ခုကဘာသက်ဆိုင်မှုရှိတယ်လဲဆိုတဲ့ဟာတော့စဉ်းစားချက်တစ်ခုရှိတာပေါ့နော်တပ်ပစ်ကနေဒီလိုမျိုးဟိုလှုပ်ဆောင်တဲ့ချိန်မှာ NLD နေနဲ့ကဒါတိုင်းသားပါတီတွေနဲ့ဟိုအပူပေါင်းဖို့လိုအပ်တယ်ဆိုပြီးတော့သူကဟိုလှုပ်တဲ့သဘောမျိုးတော့တက်ရောက်တာပေါ့နောက်တစ်ခုကကြတော့ကျမတို့ဒီ2020ယူကော့ပွဲက2020ယူကော့ပွဲ2010ယူကော့ပွဲနဲ့မတူဘူးတိုင်းသားပါတီတွေချင်းပင်နဲ့ကချင်းပင်နဲ့မွန်ပင်နဲ့ဟိုတရားပင်နယ်တွေမှာတိုင်းသားပါတီတွေရဲ့ဟိုမဲမနိုင်တာကဒါကတပိုင်းပေါ့ဒါပေမဲ့ဒုတိယ popular ဖြစ်ဆုံးလိုအချိုက်အများဆုံးပါတီတွေဖြစ်လာကြတယ်ခါတိုင်းက policy ပိုင်းဆိုင်ရာဆွေးနွေးလို့မရပြီမဲ့ဒီတစ်ခေါက်မှာ policy ပိုင်းဆိုင်ရာတော်တော်များများကျမတို့ဟိုအောက်ခြေမှာဆွေးနွေးနိုင်ခဲ့တယ်ပေါ့နော်ဆိုတော့နိုင်ငံရေးနှိုးချမှုတွေ federal ရေးနဲ့ပတ်သက်ပြီးနှိုးချမှုတွေလူငယ်လို့ပြောတဲ့အချိန်မှာအသက်50အောက်တည်းရဲ့နိုင်ငံရေးစိတ်ဝင်စားမှုတွေကတော်တော်လေးကိုအနုထလာတယ်တွေ့ရတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်လေး campaign တော့တဲ့မှာစီဝေးတော့တဲ့မှာဖြစ်ပြနေတဲ့အရာတွေကို NLD ကလည်းအတိအမှတ်ပြုတ်ပုံရတယ်ဆိုတော့ဒီအချက်တွေကြောင့်လည်းဖိတ်တာလည်းဖြစ်နိုင်တယ်ဒါပေမဲ့တကယ်စေတနာရှိလို့တကယ်ပူးပေါင်းဆောင်ရွက်ခြင်းနဲ့ ဖက်ရှိတယ်ဆိုလို့ရှိရင်တိုင်းသားပါတီတွေဘက်ကတော့ပူပေါင်းဖို့အဆင်သင့်ပါပဲဒါပေမဲ့ခုနခိုင်းစားတဲ့သဘောမျိုးမဟုတ်ပဲနဲ့တကယ်ကိုကျမတို့တိုင်းပြည်နှစ်ပေါင်း80လုံးလုံးဟိုဒီပြည်ရင်းစစ်အောက်မှာစီရင်မွေးတင်မှုအောက်မှာနှစ်နေတယ်ဒီဟာအတွက်ကိုပူပေါင်းဆောင်ရွက်ကြမယ်အားနဲ့အတူတူထုတ်ကြမယ်ဆိုတော့ဟိုအတူတူကပူပေါင်းဆောင်ရွက်မှုကိုအခြေခံပြီးတော့သွားမယ်ဆိုရင်တော့တိုင်းသားပါတီတွေဘက်ကတော့အဆင်သင့်ပါပဲဆိုတာတော့တချို့ statement တွေလည်းထွက်လာပြီးကချင်ဘက်ကလည်း statement တွေထွက်လာပြီးကျမတို့ပါတီအနေနဲ့လည်းပဲမကြခင်အစည်းအဝေးလုပ်ပြီးတော့ထုတ်မှာဖြစ်ပါတယ်ဆိုတော့ဒီဘက်ကနေတော့အဆင်သင့်ပါပဲဒါပေမဲ့တကယ်ပဲစေတနာရှိတဲ့တကယ်ပဲယူသားမှုနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့ကံတမ်းမှုတော့ဖြစ်ဖို့လိုအပ်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပေါ်မှာကိုရဲမျိုးရေးချက်တော့သုံးသပ်ပေးပါအောင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အမြင်ကတော့အဓိကအချက်၃ချက်ရှိမယ်ထင်ပါတယ်ပထမတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအာဏာရလာ2015မှာအာဏာရလာပြီးနောက်ပိုင်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်တယ်ဒါပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်တဲ့နေရာမှာငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်ဖက်မှာရှိတဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုချိတ်ဆက်ထားတာမျိုးမရှိကျွန်တော်မြင်ငြိမ်းချမ်းရေးဆိုတာသပွဲဝိုင်းတွေမှာဒီဆွေးနွေးပြီးတော့အပြစ်ခံရစဲရေးဆိုတဲ့စဉ်းစားပုံကပိုအားတန်တယ်လို့ထင်တယ်အဲ့လိုနဲ့ငင်းငင်းကြီးကဟိုလမ်းခုလက်မှာလဲတော်တော်လေးအနှောင့်အယှက်တွေဖြစ်ခဲ့တယ်ပေါ့ဆိုတော့အဲ့လိုအနှောင့်အယှက်တွေဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့2020ခုနှစ်မှာလုပ်တဲ့21ကြိမ်မြောက်ဒီဟို sorry 21ရာသူစတုဒ္ဒအကြိမ်ပင်လုံအစည်းအဝေးမှာတောင်ဆန်းစုကြည်မိကွန်းပြောတဲ့အခါမှာကျွန်တော်တခုတတိထားမိတယ်အဲ့ဒါမှလဲဆိုတော့ငင်းငင်းကြီးကိုဆက်သွားဖို့ဆိုရင်အဓိကဒီဆွေးနွေးမှုတွေလုပ်နေရင်တည်းမှာတစ်ဆင့်တိုင်းရင်းသားလူနည်းစုတွေနဲ့ပတ်သက်ပြီးတော့ချက်၃ချက်လုပ်ရမယ်လို့သူပြောတာတွေ့တယ်ပထမတစ်ချက်ကတော့ပါလဲဆိုတော့တိုင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးရမယ်လို့ပြောတယ်။ဒုတိယတစ်ချက်ကကြတော့ဥပဒေပြုရေးမန္တလေးကနေပြီးတော့တိုင်းသားလူနည်းစုတွေနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းပေးရမယ်လို့ပြောတယ်။တတိယတစ်ချက်ကတော့အုပ်ချုပ်ရေးဆိုင်ရာတရားမျှတမှုတွေဆောင်ရွက်ပေးရမယ်လို့ပြောတယ်။အဲဒီသုံးချက်ကိုပြောလာတာတွေ့ရတယ်ပေါ့။ဆိုတဲ့အခါကျတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ဒီဘက်ကလူနည်းစုတိုင်းသားတွေရဲ့အခွင့်အရေးနိုင်ငံရေးကိုစားပြုမှုတွေကိုချိတ်ဆက်စဉ်းစားလာတဲ့ပုံစံမျိုးဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်။ဒါတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ပါလဲဆိုတော့ခုနကလည်းဆရာမပြောခဲ့တာကျွန်တော်တွေ့တယ်ဒီ2020မှာတိုင်းသားနိုင်ငံရေးအင်အားစုတွေရဲ့အင်အားကနိုင်ငံရေးအခြေအနေကတော်တော်လေးအားကောင်းလာတာတွေ့ရတယ်ဒါသိမကြသေးခင်ဒေါက်တာဇော်မြင့်မောင်အင်တာဗျူးမှာလည်းသူထည့်ပြောတာတွေ့တယ်အာတိုင်းသားနိုင်ငံရေးအင်အားစုတွေကအရေးကြီးလာတယ်ဆိုတော့သူတို့လက်ခံလို့လေဒီတိုင်းသားရေးကော်မတီတို့ဘာလို့သူတို့ဖွဲ့တယ်ဆိုတဲ့အကြောင်းကိုသူထည့်ပြောတာကျွန်တော်တို့ကြားရတယ်အဲ့တော့တိုင်းသားနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးအင်အားစုတွေရဲ့အင်အားကကျွန်တော်အရင်လိုမျိုးဖယ်ထားလို့မရတဲ့ဒီ game နဲ့မှာအရေးကြီးတဲ့အင်အားစုဖြစ်လာတယ်ဆိုတဲ့အချက်ကိုတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုယ်တိုင်လည်းတွက်ဆမိတယ်အဲ့ဒါကိုအဲ့ဒီအချိန်ကိုကျွန်တော်တို့စဟိုနားလည်ပြီးတယ်လို့ကျွန်တော်တို့မြင်တယ်ပေါ့တတိယတစ်ချက်ကတော့မာလဲဆိုတော့ဒေါင်ဆန်းစုကြည်ကိုယ်တိုင်လည်းဒါကုဆိုရင်အသက်85နှစ်ကျော်လာပြီပေါ့ဆိုတော့သူ့အနေနဲ့ကဒီနာခက်နိုင်ငံရေးကိုရှောက်တဲ့အခါမှာအများကြီးလည်းသိအချိန်နဲ့သိမရှိတော့ဘူးလို့ကျွန်တော်တို့မြင်တာပုံနေနေဟိုအခြေခံတုံးတယ်အဲ့တော့သူကသူ့ရဲ့နိုင်ငံရေး legacy ပေါ့နိုင်ငံရေးကောင်းမွေတစ်ခုကိုခြံထားမယ်ဆိုရင်ကျွန်တော်ထင်တယ်အမျိုးသားပြည်လဲတင့်မြတ်ရေးသူ့ရဲ့နိုင်ငံရေးကောင်းမွေလို့ကျွန်တော်တို့မြင်တယ်အဲ့တော့အဲ့အမျိုးသားပြည်လဲတင့်မြတ်ရေးကိုသူအနေနဲ့ဦးစားပေးပြီးလှုပ်ချင်တယ်လို့ဒါမဲ့ဒီ၅နှစ်မှာဦးစားပေးပြီးလှုပ်ချင်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ကောက်ယူမိတယ်အဲ့တော့ခုလိုမျိုးကြင်ညာချက်ထုတ်တဲ့ကိစ္စမှာတော့ကျွန်တော်တို့အဲ့အချက်၃ချက်ကိုထည့်ပြီးစဉ်းစားကြည့်တယ်တစ်ခုကတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့အာကျွန်တော်တိုင်းရင်းသားတွေရဲ့အခွင့်အရေးကိုချိတ်ဆက်ပြီးစဉ်းစားလာတာကိုတွေ့ရတယ်။ဒုတိယချက်ကတော့တိုင်းရင်းသားနိုင်ငံရဲ့အင်အားစုတွေရဲ့အချိန်အဟုန်ကိုသူတို့တေးသေးချာချာပို့ပြီးတော့စဉ်းစားမိလာတယ်လို့ကျွန်တော်တို့မြင်တယ်။ဒါသူတို့အင်တာဗျူးတွေမှာလည်းတွေ့ရတယ်။တတိယတစ်ခုကတော့ဒေါက်တာဆန်းစုရဲ့ political legacy ပေါ့။ဒေါက်တာဆန်းစုရဲ့ political legacy ကိုအမျိုးသားပြည်လဲတင့်မြတ်ရေးနဲ့အခြေခံပြီးတော့ဒီနိုင်ငံရေးကောင်းမွန်ခြံထားဖို့လိုတယ်လို့စဉ်းစားမိတယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့အဲ့တုံးချက်ပေါ်မှာအခြေခံပြီးတော့ဒီဟာထွက်လာတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။
โอเคตัวทําเนี่ยဒီပုံမှာတစ်ချက်တော့ဆင်းနေပြီပေါ့
ပထမဆုံးတစ်ခုကျွန်တော်ပြောချင်တာကတော့ဗောလေ2015ရွေးကောက်ပွဲမှာ NLD ကဒါ landslide နိုင်တယ်80ရာခိုင်နှုန်းကျော်နိုင်တယ်အဲ့တော့2020ကျတော့နိုင်မမလားလို့ကျွန်တော်တို့ကစဉ်းစားတာတွေးရရှိတယ်ဗောနော်အဲ့တော့ပြည်နယ်မဲဆန္ဒနယ်တွေမှာတော့အရင်လောက်ထင်တဲ့လောက်တော့မဖြစ်တော့ဘူးလို့စဉ်းစားချက်တွေရှိတယ်ဗောဒါပေမဲ့အဲ့ဒီစဉ်းစားချက်တွေကိုကြော်ပြီးတဲ့အခါကျတော့အခုရွေးကောက်ပွဲမှာNLD က80ရာခိုင်နှုန်းကျော်နိုင်တယ်ဗောနော်အဲ့တော့အမျိုးဒီပြည်တော်စုလွတ်တော်အဆင့်မှာဆိုလို့ရှိရင်80ရာခိုင်နှုန်းညီပါ80ရာခိုင်နှုန်းကျော်ဒါပြီးတော့ဒီပြည်내တိုင်းဒေသကြီးအဆင့်မှာဆိုလို့ရှိရင်81ရာခိုင်နှုန်းလောက်ကျွန်တော်နိုင်တယ်ဆိုတဲ့အခါကျတော့ဒီဒီမိုကရေစီနီးအရာ NLD ကိုပေးလိုက်တဲ့မဲပေါ့အဲ့တော့ကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ democratic legitimacy ပေါ့ဒါကြီးကအကြီးခင်ဗျအဲ့တော့လူလူကဘာကြောင့်မို့လို့ဒီလိုမျိုးကြီးကြီးမားမားထွက်ပြီးတော့မဲပေးရသလဲဆိုတဲ့အကြောင်းတွေဒါကွန်မြူနတီတို့လည်းသိပါတယ်ပြောဆိုဆွေးနွေးကြကြတယ်ရှိပါတယ်အဲ့တော့ဒီဟာကိုကျွန်တော်ကြည့်တာကတော့ဒီလောက်ရတဲ့မဲဆန္ဒကဘယ်ဖက်ဒရယ်နိုင်ငံမှာပဲကြည့်ကြည့်သူကဖွဲ့စည်းပုံပြင်ရင်ပြင်လို့ရတဲ့အနေအထားပေါ့နော်အဲ့တော့ဘ ਹੁ အဆင့်မှာလည်းပဲဒီလောက်မဲနေနိုင်တယ်ပြည်နယ်အဆင့်မှာလည်းပြည်နယ်တွေရဲ့အများဆုံးအခက်ခဲဆုံးလှုပ်ထားတဲ့ဖွဲ့စည်းပုံတွေမှာတောင်မှသုံးပုံပုံနှစ်ပုံကမဲပေးရင်ပြောင်းနိုင်တယ်ဆိုတဲ့ဟာမျိုးဖြစ်တော့အဲ့တော့ဒီလိုအခြေအနေမျိုးမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဒီအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုမျှော်ရည်တဲ့ခေါင်းဆောင်မှုကအလွန်အရေးကြီးတယ်လို့ယူဆပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့ဒီမဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတွေ့ပြီးတော့မေးတဲ့အခါမှာပြောကြည့်တဲ့အခါမှာကျွန်တော်တို့ကဒီဟာကတော့ quantitative တကယ့်ကိုစာပေကြီးအကြီးကြီးနေနဲ့တော့မဟုတ်ဘောလေဒါပေမဲ့ကျွန်တော်တို့မေးလောက်မေးရလောက်မေးလို့ရသလောက်ကြားသလောက်ကသူကဒေါန်ဆန်းစုကြည်ကိုမဲပေးတာအမေစုကိုမဲပေးတာပေါ့အဲ့တော့အမေစုကိုမဲပေးတာဆိုတဲ့အခါကျတော့ဒီဟာကကျွန်တော်တို့နိုင်ငံရေးလေးလာသုံးသက်သူတွေအားလုံးကပြည်နယ်တွေမှာတောင်မှပဲဘယ်လိုနေမလဲမသိဘူးနော်လို့ကြည့်ရအောင်မယ်လို့ကျွန်တော်ထင်နေရတယ်ဒီလောက်တန်းလှုပ်လာပြီးတော့ဒီလောက်လူတွေထွက်လာပြီးတော့မဲပေးတာကခုနကကျွန်တော်ပြောသလိုပေါ့နော်ဒီ democratic legitimacy ကဖွဲ့စည်းပုံကိုအသိရေးချင်းရေးလို့ရတဲ့ legitimacy အဲ့တော့ဒီလောက် legitimacy ရှိနေတဲ့နိုင်ငံခေါင်းဆောင်တယောက်ဖြစ်သွားတဲ့အခါမှာဒေါအောင်ဆန်းစုကြည်စီကနေကျွန်တော်တို့ကပို့ပြီးတော့အနာဂတ်ကိုရှုမျှော်တဲ့ခေါင်းဆောင်မှုကိုကျွန်တော်တို့ကတောင်းဆိုဖို့လိုလာတာပေါ့နော်ဒီလိုမျိုးအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုထည့်တွက်တဲ့ခုနကကိုရဲပြောသလိုမျိုးပေါ့ဒီနိုင်ငံရေးအရာဒါကောင်းမွေကိုခြံထားရမယ့်အခြေအနေမျိုးစဉ်းစားတဲ့ဟာစဉ်းစားဖို့လည်းလိုတယ်အဲ့လိုမျိုးစဉ်းစားတဲ့အနေနဲ့ဒီချိန်ညာချက်ကထွက်လာတယ်လို့ကျွန်တော်တို့ယူဆပါရတယ်။အဲ့တော့ဆရာမအမချယ်ရီစာဟောင်းပြောသလိုပဲဒါအားလုံးကလည်းကြိုးစုံနေကြတယ်။အားလုံးတော်တော်များကြိုးစုံနေကြတာပေါ့နော်။ကျွန်တော်ဆိုလိုတဲ့ဟာပြန်ကောက်ရရင်ဒီလောက်2020ရွေးကောက်ပွဲရလတ်နဲ့ထွက်လာတဲ့နိုင်ငံရေးအရာဒီမိုကရေစီနီးကြတရားဝင်ဖြစ်မှုဟာအလွန်ကိုမြင့်မားတဲ့အတွက်ကြောင့်မို့လို့အဲ့ဒီလောက်မြင့်မားတဲ့ဒီမိုကရက်တစ်လီဂျစ်တမစီရထားတဲ့ဒေါ်ဆတ်စုကြည်အနေနဲ့ကပူပြီးတော့အနာဂတ်ကိုမျှော်ယီတဲ့ leadership ကိုပြဖို့လိုတယ်။အဲ့ဒီဟာအနေနဲ့ကျွန်တော်လုပ်တယ်လို့ကျွန်တော်ယူဆပါတယ်။ဟုတ်ကဲ့ဟုတ
်ကဲ့။ဆိုတော့ကျွန်တော်ဒုတိယပိုင်းလေးမိကုန်းလေးသွားတင်ပါရစေ။ဆိုဒုတိယပိုင်းမိကုန်းကတော့တိုင်းရင်းသားတွေရဲ့ဒီစန္ဒားနဲ့တိုင်းရင်းသားတွေရဲ့ဒီပြည်အောင်စုပေါ်မှာဒီမျှော်မှန်းချက်ပေါ့။ဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ9နှစ်သက်တမ်းအတွင်းမှာကတော့ဒီတိုင်းရင်းသားအနေနဲ့ဒီလက်ရှိနိုင်ငံရေးပြဿနာပေါ်မှာအားမရမှုတွေရှိတယ်။ဆိုတော့ဒီပို့ပြီးတော့မှကိုယ့်ကိုယ်ကိုအားကိုးရမယ်ဆိုတဲ့ဒီယူဆချက်တွေတိုင်းရင်းသားတွေဂျာထဲမှာပြောဆိုဆွေးနွေးကြတာတွေမြင်ရပါတယ်။ဘတ်ဖော်ရတဲ့ NLD အနေနဲ့ကဒီမြေသားတွေဒီဖွဲ့ချုပ်အနေနဲ့ကပြီးခဲ့တဲ့9နှစ်အတွင်းမှာတော့တိုင်းရင်းသားတွေနဲ့ဒီဆက်ဆံရေးကြားထဲမှာတော့ဒီရန်ပို့ပြီးတော့မှကောင်းမွန်တဲ့အခြေအနေတစ်ခုကိုမရောက်ခဲ့ဘူး။ဒါပေမဲ့ဒီနောက်တဲ့9နှစ်ကိုသူတို့ဒီရွေးကောက်ပွဲတွေနိုင်သွားပြီ။ဆိုတော့နောက်တဲ့9နှစ်ကိုဒီ9နှစ်ကိုထပ်ဥဆောင်ဝင်ရတဲ့ဆိုတဲ့အခြေအနေမျိုးမှာတိုင်းရင်းသားတွေနဲ့ဒီအနိုင်ရဒီမြေသားတွေဒီဖွဲ့ချုပ်တဲ့ဒီပါတီရဲ့ဒီဆက်ဆံရေးကိုဘယ်လိုတိစောက်သွားတဲ့လဲလို့ယူဆတယ်။ဒီပြည်တော်စုအနာလက်ပြည်တော်စုကိုပျော်မှန်းမယ်ဆိုလို့ချင်းဘလို့သဘောထားတူညီမှုတွေယူသိနေဆိုတာမျိုးရှိသိနေလို့ယူဆရပေါ့ဒါကိုလည်းအကြံပြုဆွေးနွေးပေးနေကြပါအရင်ဆုံးတော့ကျွန်တော်ဒါကိုကိုရဲညုံဟင်းကိုစပြီးဆွေးနွေးပေးနေကြပါတယ်ခင်ဗျာ
โอเคကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်မှာရွေးကောက်ပွဲအပြီးမှာဘာတွေကြားရလဲဆိုတော့ National Unity Government ပေါ့မျိုးသားညီညွတ်ရေးအစိုးရဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားရတယ်ဒါအစိုးရကိုယ်တိုင်ကလည်း National Unity Government ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ပြောလာတာတွေ့ရတယ်ဥစ္စာတွေထုတ်ပြောလာတယ်နောက်ဒေါက်တာမျိုးညွတ်ပြောလာတာကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ကျွန်တော်ပြန်နည်းနည်းစိုးရိမ်မှုတာတစ်ခုရှိတယ်။ဘာလို့ကျွန်တော်တို့နိုင်ငံရေးကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတာအမတန်ရှားပါတယ်။ကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတာမရှိဘူးလို့တော့ပြောလို့ရတယ်ကျွန်တော်အမြင်ကတော့ဆိုတော့ဘာလို့လဲဆိုတော့ညီညွတ်ရေးဆိုတာကိုလုံးလိုက်ရင်ကွဲထားတာပဲ။ညီညွတ်ရေးဆိုတာကိုတင်းတင်းပြောရင်ကွဲထားတာပဲ။ဆိုတော့ passable ကိုပဲကျွန်တော်တို့ကြည့်ပေါ့။ဒါတကယ်တော့ညီညွတ်ရေးအစိုးရဆိုတာတကယ်ဖြစ်တယ်လဲဖြစ်တယ်မှာဒီနိုင်ငံမှာကျွန်တော်တို့အမြင်ရဆိုရင်ပြဿနာတွေအတော်များတဲ့အခြေအနေရှိတယ်ဆိုတော့ပြောမယ်ဆို structural problem တွေလည်းရှိတယ်ဒီ loop ဖွဲ့နိုင်ငံရေးအတိုင်းအတာကြီးတစ်ခုလုံးတိဆောက်ထားတဲ့အခြေအနေအရကောကပြဿနာတွေရှိတယ်အခြေအနေကြောင့်ဖြစ်လာတဲ့ situational problem တွေလည်းရှိတယ်အခြေအနေကြောင့်ဖြစ်လာတဲ့ပြဿနာတွေလည်းခု covid ဆိုရင်ဒါအခြေအနေကြောင့်ဖြစ်လာတဲ့ပြဿနာ covid အလွန်ကာလစီးပွားရေးဆိုရင်ဒါကျွန်တော်တို့မျှော်တော့မျှော်လန်းလို့မှန်းလို့မရတဲ့အခြေအနေမျိုးပေါ့အဲ့တော့ညီညွတ်ရေးဆိုတာတကယ်လည်းလိုအပ်တယ်လုပ်ဖို့လည်းလိုတယ်တိုးတောင်ကြတယ်ကျွန်တော်တို့နိုင်ငံရေး DNA တွေထဲမှာညီညွတ်ရေးဆိုတဲ့ဟာကအတော်ရှားရေးပါရဖြစ်အဲ့တော့ဘလို့များလို့ရင်အဆင်ပြေမလို့စဉ်းစားကြည့်တဲ့အခါကျွန်တော်ကတော့ဗာမြင်လဲဆိုတော့တကယ်တမ်းကသွားမယ်ဆိုရင်အနည်းဆုံးအဆင့်၄စင်းလောက်တော့သွားတယ်လို့ကျွန်တော်မြင်တယ် အဲ့တော့အဲ့အဆင့်၄ဆင့်ကပထမဆုံးတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမတူပွဲပြားတဲ့လူမျိုးစုတွေလူအုပ်စုတွေရှိကြတယ်။သူတို့ပြမာတွေကတော့လူများစုပေါ့ဗျာ။အဲမျိုးသားမျိုးစီဖွဲ့ချုပ်ဆိုလည်းဒါဗမာကောင်းဆောင်တွေအများစုရှိကြတော့။မနေ့ကတော့ဟိုတနေ့ကတော့ဒေါက်တာသော်မြတ်မောင်အင်တာဗျူးမှာတော့ဗမာစိတ်ဆိုတာမရှိဘူးပေါ့။ဒါပြည်တော်လူတက်ပဲကြည့်ကြတယ်။ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအဲ့ဒါမသိမသာဝင်နေတာမျိုးဖြစ်တယ်။ကျွန်တော်ဥပမာလေးတစ်ခုပြောခြင်းတယ်။အဲ့ဒါပါလဲဆိုတော့58မတိုင်ခင်မှာဦးအောင်ဆန်းတို့ ਨੇ ရှမ်းကခေါင်းဆောင်တွေတွေ့ကြတယ်။ချမ်းကဒါလူငယ်ကောင်းဆောင်တွေနဲ့တွေ့ကြတွေ့ကြတဲ့အခါမှာဆွေးနွေးကြရင်လည်းချမ်းပြည်အရေးအနာဂတ်အရေးကိုဆွေးနွေးကြရင်လည်းပြောရင်လည်းဒီဘက်ကဦးအောင်ဆန်းတို့ကမတိလိုက်မတိပါတာနဲ့စကားမှားသွားတာရှိတယ်။အဲသူကတော့အဲ့ဒါပါလဲဆိုတော့အဲ့မှာအခဲကတယောက်ကဟို1930လန်ဒန်စကားဝိုင်းဆွေးနွေးပွဲတုန်းကရှမ်းကောင်းဆောင်တွေကိုပြောလိုက်တယ်ပေါ့မင်းတို့ခွဲထွက်ချိန်လဲခွဲထွက်မင်းတို့ကကုန်းသွင်းပိတ်နိုင်ငံကြီးမင်းတို့ဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကြီးသလိုမောသလိုနဲ့ပြောလိုက်တယ်ဦးအောင်ဆန်းကလည်းဟုတ်တယ်ဆိုတဲ့ပုံစံမျိုးပြောလိုက်တော့ဟိုဘက်ကတစ်ဖက်ကကျတော့အမတန်နာကျင်ဟိုနာကျင်သွားတယ်ပေါ့ခံစားသွားတော့အဲ့အစည်းအဝေးကိုရပ်ပြီးတော့ပြန်သွားတယ်ပြီးတော့မှစာကျွန်တော်တို့ပြန်ပြီးတော့ပို့တယ်စာပို့ပြီးတဲ့အခါကျတော့ဒါပြောတာတော်တော်လေးစိုးတယ်ဆိုတဲ့အကြောင်းပေါ့ပို့တဲ့အခါကျတော့အဲ့တော့ကျွန်တော်တို့ပထမဆုံးတစ်ဆင့်ကဘာလို့လဲဆိုတော့လူနေစုတိုင်းရင်းသားတွေရဲ့ဟိုကြီးဟိုခံစားချက်တွေကျွန်တော်တို့ဟိုအခြေအနေတွေကိုတိတိကျကျနားလည်ဖို့လိုတယ်နားလည်ပေးနိုင်ဖို့လိုတယ်အဲ့ဒါဟာအမတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်တကယ်လို့ဒါအဲ့လိုမဟုတ်ဘဲနဲ့ဟာဟာတို့မှတော့အိုက်စိတ်မရှိပါဘူးဆိုပြီးတော့မတိလိုက်မတိပါလားပြောတဲ့ဟာတွေကဒဏ်ရာတွေဖြစ်သွားနိုင်တယ်အဲ့တော့ဒဏ်ရာတွေပထမဆုံးစဉ်ကတော့ဒဏ်ရာတွေမပေးနိုင်ဘူးမပေးကြဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ကျွန်တော်အမြင်ကတော့တကယ်လို့ဒါညွှန်ရေးကိုသွားမယ်ဆိုရင်လောက်ခက်ခက်ခက်ခဲတဲ့အခြေအနေမှာသွားမယ်ဆိုရင်ဟိုနေရာလေးကိုဝင်ကြီးခန့်ဒီနေရာလေးကိုဝင်ကြီးခန့်အခြေအနေမျိုးဟိုနေရာလေးကလူကိုကျွန်တော်တို့ရာထူးပေးဒီနေရာလေးကလူကိုရာထူးပေးအခြေအနေမျိုးနဲ့တော့အဆင်မပြေနိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကျွန်တော်တို့ political science မှာတော့သုံးတယ်ဗျ office seeking alliance ဆိုခေါ်တာပေါ့။ရာထူးပေးပြီးတော့ကျွန်တော်တို့ကမဟာမိတ်ဖွဲ့တဲ့ဟာမျိုးပေါ့။ဆိုတော့ဒါပေမဲ့ကျွန်တော်တို့ကနက်နက်ချမ်းချမ်းဖြစ်နေတဲ့ပြဿနာရာထူးပေးုံနဲ့တော့အဆင်မပြေနိုင်ဘူးလို့မြင်တယ်။ဆိုတော့အဲ့တော့ကျွန်တော်တို့ဘယ်လိုမြင်လဲဆိုတော့တကယ်တမ်းသွားကျင်နေဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့သူ့ရဲ့မျှော်ရည်ချက်ပြည်ထောင်စုနဲ့သူ့ရဲ့မျှော်ရည်ချက်သူ့ရဲ့သဘောထားသူ့ရဲ့မူဝါဒကိုပထမမတ်တချာထုတ်ပြန်မှုလိုတယ်လို့မြင်တယ်။အဲ့ဒီထုတ်ပြန်မှုပေါ်မှာအခြေခံပြီးအဲ့ဒီမူဝါဒပေါ်မှာအခြေခံပြီးတော့ဖြစ်နိုင်မယ်ဆိုတော့အမျိုးသားပြန်လည်တည်မြဲရေးနဲ့ Democracy Federal ပြည်ထောင်စုတည်ဆောက်ရေးမူဝါဒဆိုတာထုတ်ပြန်ရေးနဲ့အဲ့ဒီမူဝါဒပေါ်မှာအခြေခံပြီးတော့ဆွေးနွေးမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မြင်တယ်။တတိယတစ်ဆင့်ကတော့အလုပ်သဘောအရလည်းကျွန်တော်တို့ကတည်တည်ချာချာပြနိုင်မှုလို့ရတယ်။တစ်ဖက်မှာဆွေးနွေးနေရင်တစ်ဖက်မှာလည်းအလုပ်သဘောအရတည်ချာပြနိုင်မှုလို့ရတယ်။အလုပ်သဘောအရပြတယ်ဆိုတဲ့နေရာမှာတော့ကျွန်တော်မြင်တာတော့ဗျာအခုနိုင်ငံရေးအရာနိုင်ငံရေးယုံကြည်ချက်အရာဖန်ဆီးခံထားတဲ့တိုင်းရင်းသားကောင်းဆောင်တွေရှိတိုင်းရင်းသားကောင်းဆောင်တွေရှိဆိုတော့အဲ့လိုမျိုးတွေဆိုရင်တော့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးမှုတွေကတစ်ဆင့်ဒါတကယ်တမ်းဟိုမျိုးသားပြန်လည်တည်မြဲရေးကိုလိုချင်တယ်ဆိုရင်ပြန်လည်ဆွေးနွေးမှုတွေကတစ်ဆင့်ကျွန်တော်တစ်ဖက်နဲ့တစ်ဖက်အဲ့လိုမျိုးတွေမလုပ်အောင်အဲ့လိုမျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့ဖြေလျှော့ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်နောက်ဆုံးအချက်ကတော့ကျွန်တော်ထင်တယ်ဟိုဆွေးနွေးမှုတွေပါတယ်ဆိုတာကသဘောတူညီမှုရတယ်ပြီးရင်ပြန်ပြတ်သွားနိုင်တဲ့ဟာမျိုးပေါ့အဲ့တော့ခန့်ခန့်မမထိန်းနိုင်တာကတော့ institution တွေကခန့်ခန့်မမထိန်းနိုင်တယ်။နောက်ဆုံးအဆင့်ကတော့အဲ့ဒီ institution တွေကိုလည်းနေရာတွေဘောင်တွေချဲ့ပြီးတော့ခြေခင်းလက်ခင်းတောင်းလုပ်ပေးတင်တယ်လို့ကျွန်တော်တို့မြင်တယ်။ဆိုပါတော့ဗျာဆွေးနွေးမှုတွေမဟုတ်ဘဲနဲ့ယာရူးတသက်ပေးတာမျိုးမဟုတ်ဘဲနဲ့ပြည်နယ်လွတ်တော်ပြည်နယ်အစိုးရရဲ့ဘောင်တွေကိုချဲ့ပေးတာမျိုးလုပ်တင်လက်တွေ့မှာလုပ်တင်တယ်လို့မြင်တယ်။အဲ့တော့အဲ့ဒီအဆင့်၄ဆင့်ကိုလုပ်နိုင်ရင်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးယဉ်ကျေးမှုတရက်အတိတ်တည်းပေါ်လာနိုင်တယ်အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့ DNA ထဲမှာမရှိတဲ့ညညရေးကိုအတိတ်တည်းကျွန်တော်တို့နိုင်ငံရေးညီညီမှုအတိတ်တည်းနဲ့အစားထိုးနိုင်မယ်လို့ကျွန်တော်တို့မြင်မိတယ်ပေါ့အဲ့အဆင့်၄ဆင့်ကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုထမင်းရဲ့ဒီပုံမှာတစ်ချက်တော့ဆင်းနေပြပါလား
ဟုတ်ကဲ့အာကျွန်တော်ကကိုရဲ့ပြောသွားတာတွေကအလွန်ကောင်းပါတယ်အာကိုရဲ့ပြောသွားတော့ပြောစရာတောင်မကြံတော့ပါပဲအဲ့တော့ကျွန်တော်ကထပ်ဖြည့်ပြီးတော့တစ်ခုနှစ်ခုလောက်ပဲဆွေးနွေးချင်ပါတယ်ပထမတစ်ခုကတော့ဘာလို့ဆိုရင်အခုလက်ရှိပေါ့နော်လူနည်းစုတွေတိုင်းရင်းသားတွေပေါ့နော်လူနည်းစုတွေကျွန်တော်ကလူနည်းစုလို့ပြောရတဲ့အကြောင်းရင်းကတိုင်းရင်းသားဆိုလို့ရှိရင်ဗမာမပါဘူးဗမာပါတယ်ဆိုတဲ့ debate ကိုရှောင်ကျင်လို့ရောတခါပြီးတော့တိုင်းရင်းသား debate ကိုရှောင်ကျင်လို့လည်းပါပါတယ်အဲ့တော့လူနည်းစုတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှေ့ကိုဆက်ပြီးတဲ့အခါကျတော့အမျိုးသားညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးအစိုးရလို့လုပ်တဲ့အခါမှာဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်တေချာပေါက်ကတော့ကျွန်တော်တို့အပေးယူအလျှော်တင်းတွေလုပ်ကိုလုပ်အောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကဒေါအောင်ဆန်းစုကြည်အနေနဲ့ကဒီလောက်ရထားတဲ့ကျွန်တော်ခုနပြောခဲ့သလိုပဲဒီမိုကရေစီနီးကြလူထုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာထက်ကိုအမင်းစုကိုပေးတာအဲ့တော့အဲ့ဒီဟာကလည်းကျွန်တော်တို့ကပဂရိအခြေအနေပေါ့နော်လက်ရှိရှိနေတဲ့အခြေအနေဆိုတော့အဲ့ဒါလည်းကျွန်တော်တို့ကမေ့လို့မရဘူးအဲ့တော့အဲ့လိုအခြေအနေမျိုးမှာဒေါအောင်ဆန်းစုကြည်အနေနဲ့ လူနည်းစုတွေနဲ့ဆွေးနွေးဖို့လိုတယ်လူနည်းစုနိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုတယ်အဲ့ဒါမှလည်းအမျိုးသားပြန်လည်တင့်မြတ်တဲ့အစိုးရအမျိုးသားညီညွတ်ရေးအစိုးရဆိုတာမျိုးကဖြစ်မယ်အဲ့ဒီမှာ NLD ကဘာလုပ်ဖို့လိုတယ်လဲဆိုပထမတစ်ခုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစမှတ်အနေနဲ့မယူဖို့လိုကျွန်တော်ပညာရေးစကားကတော့ဘာလို့ဆိုတော့ vantage point လို့ခေါ်တာပေါ့အဲ့တော့ကြည့်မယ်ဆိုရင်ဒီကနေပဲကြည့်ရဒီရှူတောင်းကနေပဲကြည့်ရ2008ကိုစမှတ်အနေနဲ့ကျွန်တော်တို့ယူစရာဘာကြောင်းမှမရှိဘူးခုနကကျွန်တော်ဆွေးနွေးတဲ့ဟာကိုပဲပြန်ကောက်ရရင်ဒီ democratic legitimacy ကဖွဲ့စည်းပုံအသိရေးလို့ရတဲ့ legitimacy အဲ့တော့ကျွန်တော်တို့က2008ကိုစမှတ်အနေနဲ့မယူပါနဲ့မယူဘဲနဲ့ NLD အနေနဲ့အလွန်ရဲရဲဝံ့ဝံ့လုပ်ဖို့လိုဒီအခြေအနေဟာရဲရဲဝံ့ဝံ့လုပ်ရမယ့်အခြေအနေ democracy ကို democracy federal ကိုတကယ်ယုံနေဆိုလို့ရှိရင်လူနည်းစုတွေနဲ့တည်တည်ချာချာညှိနှိုင်းဆွေးနွေးပြီးတဲ့အခါကျတော့အခုလက်ဆုပ်လက်ကမ်းရထားတဲ့လူတို့ကအနှင်းလိုက်တဲ့ mandate ကိုကြဲကြဲပြန့်ပြန့်သုံးဖို့လိုတယ်။အဲတော့ခုနကကိုရဲပြောသွားတဲ့ဟာတွေပေါ့နော်။ institutions တွေအကောင့်ထဲပေါ်ရမယ်။တခါပြီးတဲ့အခါကျတော့ cherry pick မလုပ်နဲ့ဝင်ကြီးနေရာပေးတဲ့ဟာမျိုးမလုပ်နဲ့။ဒီဟာက consensus ပေါ့ညှိနှိုင်းဆွေးနွေးမှုကိုပို့ပြီးကြဲကြဲပြန့်ပြန့်လုပ်ရမယ့်ဟာမျိုး။ဘယ်ပါတီကတော့ဘသူ့ကိုကြိုက်တယ်အဲ့ဒီလူကိုသွားပြီးတဲ့အခါကျတော့ဝင်ကြီးပေးခန့်လိုက်မယ်။လုံးလိုက်ဆိုတဲ့ဟာမျိုးတစ်ခုမဟုတ်ပဲနဲ့အတိုင်းရင်းသားလူနည်းစုနိုင်ငံရေးပါတီတွေမှာဆိုသူတို့တာဝန်ခံရတဲ့မဲဆန္ဒရှင်တွေရှိအဲ့တော့ခုနကပြောသလိုမျိုးလက်တင်ရလူကိုခေါ်လိုက်တာမျိုးမဟုတ်ပဲနဲ့အဲ့ဒီပါတီတွေ ਨੇ ညှိနှိုင်းပြီးတော့ရလာတဲ့ရလက်တွေကိုဖြည့်ရှင်းဆောင်ရွက်ခြင်းအပြင်အဲ့ဒီနိုင်ငံရေးပါတီများကလူနည်းစုပါတီများတာဝန်ခံရတဲ့ပြည်သူလူထုကိုလည်းတာဝန်ခံပြီးသားဖြစ်တယ်ဒီလိုစကားမျိုးကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းကောင်းဆောင်နေစီကကြားရတဲ့အတွက်လည်းဝမ်းသာပါတယ်အဲ့တော့ဒါလည်းဆိုလို့ရှိရင်မဲမပီးတဲ့လူတွေအတွက်လည်းဒီအစိုးရကလုံမယ်ပေါ့နော်အဲ့တော့ပြန်ပြီးတော့ချက်ဝါလို့ရှိရင်တော့2008ကိုစမှတ်အနေနဲ့မယူပါနဲ့2008ကိုကြော်ပြီးတော့ကြည့်ပါဖွဲ့စည်းပုံအခြေခံဥပဒေအသက်ကိုတောင်မှပြောလို့ရနေတဲ့ legitimacy ရှိနေပါလေအဲ့ဒါကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါံဆန်းစုကြည်နဲ့ရဲရဲဝံ့ဝံ့သုံးပါသုံးပြီးတဲ့အခါကျတော့လူနည်းစုတွေနဲ့စကားပြောပါတကယ်တော့ဒီတိုင်းပြည်မှာလူရာကဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်အဲ့တော့ဖက်ဒရယ်ပြည်ထောင်စုရမှအမျိုးသားပြန်လည်တင့်မြတ်ရေးအမျိုးသားညီညွတ်ရေးဆိုတာဖြစ်မှာပါအဲ့တော့အဲ့ဒီအတွက်ကိုရဲရဲဝံ့ဝံ့လုပ်ဆရာရှိတာကိုပြက်ပြက်သားသားလုပ်ပါလို့ကျွန်တော်ကတော့အဲ့ဒီဟာကိုဆွေးနွေးလိုပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီကျမဒီ Cherry Bar ဟောနည်းနည်းလေးဖြည့်ပြီးဒီမိကုံကိုဖြည့်မိနေတာကတိုင်းသားတွေဘက်ကရှုမြင်တဲ့ပုံစံပါထည့်ပြီးပြောသိချင်ပါတယ
်ဒီကျမပထမအချက်အနေနဲ့ဆွေးနွေးချင်တာကဒီကျမတို့မြန်မာနိုင်ငံလို့ပြောလို့ရှိရင်ဒီနိုင်ငံတော်တနေငါလုံးကိုခြုံငုံပြီးတော့ကျမတို့ရဲ့ common vision ပေါ့ကျမတို့ဘယ်နေဘယ်ဘက်ကိုဦးတည်ချင်တာလဲဆိုတော့ကို vision ကိုကျမတို့အရင်ဆုံးဆွေးနွေးဖို့လိုအပ်တယ်လို့ထင်တယ်ဒီထဲမှာဟိုလူနေဘာတိုင်းရဲ့လူနေစုကကျမတို့ဒီဟိုလူမျိုးရလူနေစုကလူအများစုကအားလုံးဘုံသဘောတူညီနိုင်တဲ့ vision ကိုကျမတို့တည်ထောင်ဖို့လိုအပ်မယ်ဒီလိုမျိုး vision လုပ်တဲ့အချိန်မှာအားလုံးပါဝင်ဖို့လို့ကျမပြောနေတာကဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့နိုင်ငံကဒီပေါင်း90လုံးလုံးကလူတူရဲ့နော်ဟို personality ပေါ်မှာအခြေပြုပြီးတော့ institution တွေနဲ့တည်ဆောက်လာခဲ့တယ်နိုင်ငံရေးပါတီတွေနဲ့တည်ဆောက်လာခဲ့တယ်ဒီလူတူချင်းကမရှိတော့ဘူးဆိုလို့ရှိရင်ကျမတို့သဘောတူညီခဲ့သမျှဟိုလက်ပတ်ထိုးခဲ့သမျှဟာအမေပုံထဲရောက်တယ်လို့ဖြစ်သွားတယ်အားလုံးသဘောတူနိုင်တဲ့အရာကိုဟို collective leadership သဘောမျိုးနဲ့သွားဖို့အတွက်ကျမတို့တော့လိုအပ်တယ်လို့ထင်တယ်နောက်တစ်ခုကဒီ common identity ပေါ့ကျမတို့မြန်မာနိုင်ငံမှာရှိနေတဲ့ဘယ်သူမဆိုကတော့လက်ခံနိုင်တဲ့ identity ကပါလေဆိုတဲ့ဟာကကျမတို့ဒီဟိုဒီ NLD 2020ကနေတောက်လျှောက်ဒီကိစ္စတွေကိုပုံပွင့်လင်းလင်းဟိုကိုယ့်ရဲ့စိတ်ထဲမှာရှိတဲ့ဟာမျိုးတွေကိုခံစားလာခဲ့တဲ့ background မျိုးစုံကနေဟိုခံစားလာခဲ့တဲ့အရာတွေကိုစပွဲပေါ်တင်ပြီးတော့မှပုံပွင့်လင်းလင်းစပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျမတို့ထင်တယ်ဒီ vision နဲ့ဒီ common identity common vision နဲ့ common identity နဲ့ကိုပေါ့လက်တွေ့ချက်ချက် NLD ဆိုရကလုံနိုင်တဲ့အရာကကျမတို့ဒီတိုင်းသားလူနည်းစုပါတီအမေရန်ပြောနေတဲ့ state constitution ပြီးနေဖွဲ့စည်းပုံဒါကလည်းပဲအရင်ဆွေးနွေးဖို့လိုအပ်တယ်ဒါပေမဲ့ state constitution ကိုပြီးနေဖွဲ့စည်းပုံကိုမဆွေးနွေးခင်မှာဘယ်လိုမျိုး federal structure နဲ့တွားချင်လဲဆိုတဲ့ဟာကိုဆွေးနွေးဖို့လိုအပ်တယ်ကျမတို့ဒီ democracy လှုပ်ရှားမှုပြပမှာရှိနေတဲ့ exact government NCGUB ခင်မှာရောဟိုတိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော်တော်များများမှာရောတိုင်းသားပါတီတွေမှာကောရှိပင်နေမှုတွားတယ်ဒါမဲ့ဒီရှိပင်နေမှုအပေါ်မှာဘယ်လောက်ထိကျမတို့ဆွေးနွေးလို့ရမလဲ နော်ဟိုဟိုလောလောဆယ်ရှိနေတဲ့ပြည်နယ်ပြည်မှာဂျန်နယ်ပြည်နယ်တွေဘယ်လိုမျိုးဆက်ပြီးတော့လုပ်ဖို့လိုအပ်တယ်လဲဆိုတဲ့ဟာတွေကိုကျမတို့ဆွေးနွေးဖို့တော့လိုအပ်တယ်လို့ထင်တယ်အဲ့လိုမျိုးတွေကိုခက်ခဲနေတဲ့အရာတွေကိုအမဲမ်းရှောင်ထားမယ်ဆိုလို့ရှိရင်ကျမတို့သွားပြီးတော့မှလက်နဲ့လက်မချဘူးငင်းချင်းလည်းမရနိုင်ဘူးလောလောဆယ်အဲ့တင်တာမကြဘူးဒါပေမဲ့နောက်မကြည့်တဲ့ခါတန်ပြန်ဖောက်ပြန်ဖောက်လာမယ်ဒါမျိုးတွေနဲ့ပဲကျမတို့ဖြစ်သွားမှာဆိုလို့ခက်ခဲနေတဲ့အရာတွေကျမတို့မပြောချင်နေတဲ့ရှောင်နေတဲ့အရာတွေကိုကျမတို့အကုန်လုံးစပွဲပေါ်မှာဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျမထင်တယ်ဒီမျိုးဒီ2020နောက်လျှောက်ကျမတို့ရဲ့အနာဂတ်ခုနဆရာမီးတဲ့ဟာဘယ်လိုရှိဘယ်လိုမျိုးသွားဆင်ချင်လဲဘယ်လိုမျိုးမြုံမှန်းလဲဆိုတဲ့နေရာမှာကျမမြုံမှန်းတာကတော့လက်တွေ့လို့ရမယ့်ဟာတွေရှိတယ်စပွဲပေါ်မှာဆွေးနွေးရမယ့်ဟာတွေရှိတယ်အဲ့လိုလုပ်နေတဲ့ချိန်မှာနားထောင်ဖို့လိုအပ်တယ်ခုတပည့်နဲ့တပည့်ရဲ့စကားကိုတည်တည်ချာချာနားထောင်ဖို့တပည့်တိုင်းသားတွေဘက်ကဘာဖြစ်လို့ဒီလိုမျိုးခံစားချက်နဲ့ပြောနေရတယ်လဲဆိုတဲ့ဟာတိုင်းသားတွေရဲ့နေရာမှာဝင်နေကြည့်ပြီးဖို့သူနည်း၎င်းပဲကိုရီဘက်ကလည်းပဲဘာဖြစ်လို့သူတို့ဘက်ကဒီလိုမြင်နေတယ်လဲဆိုတဲ့ဟာမျိုးတွေကိုဝင်ကြည့်ပြီးဖို့ရတယ်လိုအပ်တယ်ဒီလိုမျိုးခေါင်းဆောင်မှုပိုင်းဆိုင်ရာမှာတပည့်နဲ့တပည့်ဟိုဟို empathy ပေါ့နော်တို့ဂျင်နာမှုတွေနဲ့နားထောင်နေဆိုလို့ရှိရင်တော့တော်တော်များများကျမတို့ရဲ့နိုင်ငံရေးပြဿနာတွေလည်းပြည်လည်နိုင်မယ်လို့တော့ကျမတို့ဟိုဟိုထင်တယ်ဒါကလက်တွေ့လုပ်နိုင်တဲ့အရာတွေဖြစ်တယ်ဒီလိုမျိုးလုပ်ဖို့ရတဲ့ပိတ်ဆံတပြားမှမလုပ်ဘူးသင်တတ်လည်းမလုပ်ဘူးဒါကနှလုံးသားပဲဖြစ်တယ်ဆိုတာတော့ကျမပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအချိန်ရတော့လည်းပြည်ဝအတွက်ကြောင့်ဒီမှာပဲဆွေးနွေးပွဲကိုကျွန်တော်ရွေးချင်ပါတယ်ခင်ဗျအဲ့တော့ဘူပါဝဲဆွေးနွေးပွဲကြတဲ့ဆရာမချယ်ရီအောင်ချယ်ရီကောင်အခုရဲ့မျိုးခင်ကိုမေကိုထမင်းလေးတို့ကိုကျေးဇူးတင်ကြောင်းပြောလို့ပါတယ်ခင်ဗျအားလုံးပဲကျေးဇူးပါခင်ဗျ
ကြမ်းတဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဥရောပတစ်လောမှာအခုက15သန်းကျော်သွားပြီဖြစ်ပြီးကမ္ဘာမှာဒီယိုဂါတန်အဆိုးဝါဆုံးခံရတဲ့ဒေတာဖြစ်လာတဲ့အတွက်ဒေတာရင်းနိုင်ငံတွေကအာဏာပိုင်တွေဟာအခြေအနေတွေကိုထိနိုင်အောင်လော့ကဒေါင်းချကန့်သတ်မှုအသစ်တွေချမှတ်နေကြပါတယ်။ဒီသတင်းပတ်ထဲမှာပဲပြင်သစ်နိုင်ငံဟာဥရောပဒေတာမှာအခုဆက်ခံသူပထမဆုံးနှစ်သန်းကျော်ဖြစ်လာတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ကမ္ဘာတလွှာဒီယိုဂါအခုဆက်ခံသူ58သန်းနီးပါးရှိပြီးသေဆုံးသူက 1.3 သန်းကျော်ရှိပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးသဘောတူညီချက်ရဖို့အခြေအနေတိုးတက်လာတဲ့အနေအထားတွေ့လာရခြင်းပါပဲ။အာဖဂန်အစိုးရညှိနှိုင်းရေးမှုတွေနဲ့ကာတာနိုင်ငံဒူဝါမြို့မှာတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကအမေရိကန်ပြည်တော်စုဟာဘေးကနေထိုင်ပြီးကိုတက်နိုင်တဲ့နေရာကအကူအညီပေးမှာဖြစ်ကြောင်းစနေနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာတာလီဘန်ညှိနှိုင်းရေးမှုတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့တာလီဘန်တို့ကြားဖေဖော်ဝါရီလတုန်းကသဘောတူညီမှုရခဲ့တဲ့နောက်တာလီဘန်တွေနဲ့အာဖဂန်ဆိုးရုံကြားပထမဆုံးချိန်ဖြစ်တဲ့မျက်နှာချင်းဆိုင်ဆွေးနွေးမှုကိုစက်တင်ဘာလထဲမှာဒိုဟာမှာပြုလုပ်နိုင်ခဲ့တာပါမြန်မာနိုင်ငံမှာစနေနေ့အထိကိုဗစ် -19 အသေးပြုလူနာ 9,000 ကျော်ရှိပြီးဆေးရုံကအဆင့်ကွင်ရသူက 9,000 ကျော်ရှိတဲ့အတွက်ကုသမှုခံယူနေသူဟာ 2,000 နီးပါးရှိနေပါတယ်ဒီယောဂါနဲ့သေဆုံးရသူကအခုဆိုစုစုပေါင်း 1,922 ဦးရှိနေပါပြီကမ္ဘာတလွှာကိုဗစ် -19 ကာဝယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်ဘက်ကအဆင့်တင့်ရှိနေတယ်လို့တရုတ်သမ္မတရှီကျင်ပင်ကစနေနေ့မှာပြောကြားလိုက်ပါတယ်။
တင်းနှင်းတွေနဲ့မနက်ခင်းသတင်းတွေကတော့တလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ရက်ပါ
This program has come to you from the Voice of America, Washington.